Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ်မလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝဲမှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့ဆုမြတ်မော်မှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရင်းမှု Robert Mueller ကကောက်ချက်ချမှတ်သားလို့အပြစ်မရှိဘူးလို့လည်းအစိုးရခံစားရဲမှပြောမှတ်သားဘူးလို့ရှေ့နေချုပ် William Barr ကပြောကြားပါတယ်ထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲတိုင်ကြားချက်တွေကိုစုံစမ်းပြီးမေလ9ရက်နေ့မှရွေးကောက်ပွဲရလဒ်ကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အချိန်ညပေးပါမယ်ရှင
်နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းစာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းငါပရိပခါတွေမှာဒေသခံတွေတေဆုံးတရားရတာရှေးဟောက်အမွေနှစ်တွေပျက်စီးကုန်တာတွေကိုနိုင်ငံတော်ထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့ကော်မရှင်ဘက်ကပြောသလိုနိုင်ငံရေးပါတီတွေဘက်ကတော့
ဖြစ်ကျဲမှုတွေနဲ့တန်တရားတွေနဲ့တော့ဆောင်ရွက်တာတွေကတော့ကျွန်တော်တို့အရှင်ကြီးတောင်းရှိနိုင်တယ်လို့
ရခိုင်အမျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ပြောသွားတာပါရှင်။အခုလိုရခိုင်ပြည်နယ်ထဲတိုက်ပွဲတွေဆက်လက်အရှိန်မြင့်နေသေးတာကြောင့်ဒုက္ခသည် 2,000 ကျော်အထိရှိလာနေပါတယ်။တခါလွိုက်ကောပန်းချန်တွေကဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးလေးပွင့်ဆိုင်ဆွေးနွေးဖို့သဘောတူထားတာနဲ့တချိန်တည်းကယင်းဒီလူငယ်တွေကကြေညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။နောက်ပြီးတော့မြစ်စုံစီမံကိန်းအလုံးစုံဖျက်သိမ်းရေးဆိုတဲ့သတင်းစာတွေကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုသတင်းစာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျန်နိုင်တို့ကကြေညာပေးပါမယ်ရှင
်2016အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်စုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့အစီရင်ခံစာအရသမ္မတဒေါ်နယ်ထရမ့်ရောသူ့ရဲ့မဲဆွယ်စီအိုရဲ့တာဝန်ခံတဦးတယောက်မှရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ခဲ့ရဘူးလို့ရှေ့နေချုပ် William Barr ကပြောကြားခဲ့ပါတယ်။ Robert Mueller ရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာသမ္မတထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှုမော်လာကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမှတ်ထားဘူးလို့ရှေ့နေချုပ်ဘာကရေးသားထားပါတယ်။တမရမှာအပြစ်မရှိဘူးလို့အစိုးရခံစားထဲမှာပြက်ပြက်သားသားပြောမှတ်ထားပေမဲ့တမရထရမ့်ကတော့သူအပြစ်ကလုံးဝလွတ်တယ်လို့ပြောကြားခဲ့တယ်လို့တမရတယောက်အနေနဲ့အခုလိုစုံစမ်းခံရတာချက်စရာဖြစ်တယ်လို့တုံ့ပြန်ခဲ့ပြီးတော့တခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာကို22လကြာစုံစမ်းဆွဆေးပြီးတဲ့နောက်ရောဘတ်မော်လာကတရားရေးဌာနကိုပြီးခဲ့တဲ့တောက်ချာနေ့ကအစိုးရခံစားတင်ပြခဲ့တာပါ။အဲ့ဒီအစိုးရခံစားကိုရှေ့နေချုပ်ဘာကဆိုင်မျက်နှာ၄မျက်နှာစာအနှစ်ချုပ်ပြီးတော့လွှတ်တော်ကိုတင်းငွေနေကပေးပို့ပြီးအများပြည်သူကိုအသိပေးခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကိုနှောက်ယှက်တဲ့ရုရှားအစိုးရရဲ့ဆောင်ရွက်ချက်တွေမှာထရမ့်စီယုံရဲ့တာဝန်ရှိသူတယောက်မှပူးပေါင်းခဲ့ခြင်းမရှိဘူးလို့ရှေ့နေချုပ်ကဆုံးဖြတ်ခဲ့ပါတယ်။ထရမ့်စီယုံရဲ့အဖွဲ့ကိုကူညီဖို့ရုရှားဘက်ကကမ်းလှမ်းမှုတစ်ချိန်မကရှိခဲ့တယ်လို့လည်းသူ့ရဲ့အနှစ်ချုပ်တင်ပြချက်မှာရေးထားပါတယ်ရှင်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပြီးတော့အိမ်နောက်သူဟာချက်ချင်းပဲအစ္စရေးကိုပြန်มาဖြစ်ပါတယ်။ဂါဇာဒေသကဒုံးကြီးနဲ့တိုက်ခိုက်နေတာကြောင့်သူ့ရဲ့ခီးစဉ်ကိုအခုလိုလျှော့ချလိုက်တာလည်းဖြစ်ပါတယ်။မူလာတုံးကတော့မစ္စတာနေတန်ယာဟူဟာအင်္ဂါနေ့ကျရင်အင်မီရောမာညစာစာပြီးအမေရိကန်အစ္စရေးလူလူဆက်ဆံရေးကော်မတီကိုဘင်္ဂလုံးပြောကြားသွားဖို့အစီအစဉ်ထားတာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ပြောင်းလိုက်တာနဲ့ပတ်သက်ပြီးပြောထားတဲ့ကြေညာချက်မှာတော့အစ္စရေးနိုင်ငံအနေနဲ့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ကတိပြုပြောကြားလိုက်ပြီးတော့သူဆိုရတော့ဒါဟာအစ္စရေးနိုင်ငံအပေါ်မှာရာဇဝတ်မှုမြောက်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒုံးကြီးကအစ္စရေးနိုင်ငံအလယ်ပိုင်းတယ်လာဗီမြို့အရှေ့မြောက်ဘက်ကိုထိမှန်ခဲ့ပြီး9ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အစ္စရေးစစ်တပ်ကတော့ဒီတိုက်ခိုက်မှုဟာဟမားစ်စစ်သွေးတို့အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးဂါဇာနယ်စပ်ကိုအင်အားတွေထပ်ဖြည့်တဲ့အနေနဲ့တပ်တွေထပ်ပြီးဆီလွတ်ထားတယ်လို့လည်းပြောပါတယ်။အစ္စရေးနိုင်ငံမှာလာမယ့်ဧပြီလ9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာအကျိတ်နဲ့ဖြစ်နေပြီးမစ္စနာတညာဟူဟာဒီရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့နိုင်ငံရေးအရထောက်ခံမှုအကောင့်အောင်လုပ်တဲ့အနေနဲ့သမ္မတထရမ့်နဲ့တွေ့ဆုံမှုလာရောက်တာဖြစ်ပြီးတော့ဒီတွေ့ဆုံမှုအတွင်းမှာလည်းသမ္မတထရမ့်ဘက်ကအငင်းပွားစရာဖြစ်နေတဲ့ဂိုလန်ကုန်းမြေဒေသကိုအစ္စရေးကပိုင်ဆိုင်နေဆိုတာကိုတရားဝင်အသိအမှတ်ပြုသွားမယ်လို့ခန့်မှန်းရပါတယ်။အစ္စရေးကဂိုလန်ကုန်းမြေဒေသကို1968ခုနှစ်ကစီးရီးယားနဲ့ဖြစ်ပွားခဲ့တဲ့6ယောက်ကြာစစ်ပွဲအတွင်းမှာတည်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာမလ24ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကိုမေလ9ရက်နေ့မှကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကတိပြောကြားလိုက်ပါတယ်။ဘဲပါတီကမဲရလဒ်အများဆုံးရထားရဲဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကျင်းပမယ်လို့ကော်မရှင်အကြီးအကဲဂျာရန်ဗစ် ဖွန်မာကပြောကြားခဲ့ပါတယ
်ကုံရတောင်းเคลียร์เกี่ยวกับเรื่องสํานวนการสอบสวนเนี่ยนะครับสํานวนไต่สวนเนี่ยนะครับซึ่งมีเรื่องร้องเรียนเข้ามานะครับ
ให้ช่วยกับปวยมตมาหมู่ต่ายจ้าเจอารมณ์ကိုเมล6ရက်နေ့မတိုင်ခင်မှာစုံစမ်းသွားပါမယ်ช่วยกับปวยဟာလွတ်လပ်မြတ်တာတဲ့ช่วยกับปวยဖြစ်ရလားဆိုတာကိုကော်မရှင်ကစုံစမ်းပြီးတော့မှတရားဝင်ရလတ်ကိုထုတ်ပြန်သွားပါမယ်လို့ကော်မရှင်အတွေ့အမှုချုပ်ဖွန်မာကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်ช่วยกับปวยရလတ်95ရာဂိုင်းနှုန်းအထိပဲတနင်္ဂနွေနေ့မှာရေတွက်ခဲ့တာကမဲမမတ်မကန်လုံမှုတွေရှိသလားဆိုတာကိုစုံစမ်းနိုင်ဖို့အတွက်ရွေးကောက်ပွဲစီးငင်းစီကမ်းတွေအရာလုပ်ရတာလို့လဲကော်မရှင်တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာရှင်းသွားပါတယ်။ကနဦးရလတ်တွေတုန်းကစစ်တပ်လိုလားတဲ့ Plan Pracharut Party ကရှေ့ပြေးနေတယ်လို့ကော်မရှင်ကအစောပိုင်းကပြောကြားခဲ့ပေမဲ့မဲမမတ်မကန်မှုတွေရှိတယ်ဆိုတဲ့ပြောကြားမှုတွေကြဲကြဲလောင်လောင်ထွက်လာခဲ့တာပါ။ဒါကြောင့်လက်ရှိအာဏာသိမ်းစစ်ကောင်ဆောင်ပရယုတ်ချန်အိုချာအနေနဲ့ဝင်ကြီးချုပ်ရာထူးဆက်ယူပြီးအစိုးရဖွဲ့နိုင်လောက်တဲ့အထိမဲရခဲ့သလားဆိုတာအခုအချိန်မှမရေရာသေးပါဘူး။အရေးဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ပတ်သက်နေတဲ့ပွေထိုင်းပါတီကတော့အစိုးရဖွဲ့မယ်လို့ပြောနေပါတယ်။လောလောဆယ်မဲရေတွက်ပြီးသလားပွေထိုင်းပါတီကပလန်ပရာချာယုတ်ပါတီနဲ့မဲ9သိန်းလောက်ပဲကွာပြီးတော့ဒုတိယနေရာကလိုက်နေတာပါ။လူငယ်လူလတ်အများဆုံးထောက်ခံအပြည့်တဲ့ဒီနိုင်ငံရေးပါတီတစ်ဖြစ်တဲ့ Future Forward ပါတီကတော့မဲတတိယအများဆုံးရရှိထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေအတွင်း AA ဘက်ကမြောက်ဦးရှိအောင်ရင်ကျေးမှုနယ်မြေနဲ့ရဲရော်တွေအတွင်းကနေပြစ်ခတ်မှုတွေရှိတယ်လို့မြမတပ်မတော်ကပြောကြားလိုက်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့ဒေသခံပြည်သူတွေအနေနဲ့လည်းတပ်မတော်နဲ့ပူးပေါင်းဆောင်ရွက်ကြဖို့ပြောလိုက်ပါတယ်။မြောက်တိုက်ခိုက်မှုမှာတော့အေးအဖွဲ့ကလူနေအင်ဂျီတွေအတွင်းကနေပြစ်ခတ်တာမျိုးမရှိဘူးဆိုပြီးတော့ညှင်းဆို့ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကအစိုးရညဉ့်ညံ့ကြီးကိုယ်စားလှယ်တွေနဲ့ NCA လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေပြည်တော်မှာတွေ့ဆုံစဉ်တုန်းကလည်းအေးကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဒီညဉ့်ညံ့ကြီးလုပ်ငန်းစဉ်မှာအေးကိုလမ်းဖွင့်ပေးထားတယ်လို့အစိုးရကိုယ်စားလှယ်ဘက်ကပြောပါတယ်။ဒါပေမဲ့လည်းအေးအဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့ဖြစ်တာသတ်မှတ်တယ်လို့တမတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီကရဒီသမား21ရက်နေ့ကတော့ AA ပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့မျိုးသားပြန်လည်တင်းမြဲကြီးနဲ့ညဉ့်ညဲဘူဌာနတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့အဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအနည်းဆုံး10ကြိမ်ဖြစ်ပွားခဲ့ပါတယ်။မြန်မာစိုးရတပ်ဖက်ကလေးလကြအပြစ်ရထားတဲ့စစ်တိုင်းဌာနချုပ်နေမီ5ခုမှာလည်းတတိယမြောက်လအတွင်းတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဟာအရင်လတွေကတည်းကပုံများလာပြီးတော့ဒိုင်းသားလက်နက်ကိုင်အဖွဲ့ EO တွေအနေနဲ့လည်းညဉ့်ညဲကြီးဆွေးနွေးရမှာမဖြစ်နိုင်တာတွေကိုမဆွေးနွေးကြပဲညဉ့်ညဲကြီးကိုရှေ့ရှုလှုပ်ဆောင်ကြဖို့ကိုတမတော်ဘက်ကပြောလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညไซโดมีเตอร์25กิโลเฮิรตซ์1783ญาไซโดมีเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัดมาไซแลมีเตอร์190กิโลเฮิรตซ์1505ด้วยกันนี่ว่าทุ่งลงไปนะครับ
နာမည်ညာပဲနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့အစ်စ်မြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါတယ်။လူပေါင်း90တေဆုံးခဲ့တဲ့တိုက်ခိုက်မှုဘယ်လိုကြောင့်ဖြစ်ရတယ်လဲဆိုတာကိုအသေးစိတ်သိရအောင်လို့စုံစမ်းဖို့အရေးကြီးတယ်လို့ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားပါတယ်။တရားရုံးချုပ်တရားသူကြီးကဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့တော်ဝင်ကော်မရှင်ကနောက်အနာဂတ်မှာအခုလိုမျိုးတိုက်ခိုက်မှုတွေဘယ်လိုရှောင်ရှားမလဲဆိုတာကိုလည်းအဖြေရှာမှာဖြစ်ပါတယ်။ဖြစ်ခတ်မှုမဖြစ်ခင်ကတနက်သမားရဲ့လှုပ်ရှားမှုတွေ၊ရဲနယ်ထောက်လိုင်းရေးဌာနတွေရဲ့ဆောင်ရွက်မှုတွေ၊စစ်မီးမောင်းပြန်တနက်တွေ၊နယူးဇီလန်မှာရရှိနိုင်မှုအခြေအနေတွေအပြင်လူမှုကွန်ရက်ရဲ့အခမ်းအနားကိုကော်မရှင်ကစုံစမ်းမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံဟာပြည်သူတွေကိုစောင့်ကြည့်ထောက်လန်းနေတဲ့နိုင်ငံမဟုတ်ပေမဲ့တိုက်ခိုက်သူတွေနဲ့ပတ်သက်ပြီးသိနိုင်မလား၊သိတယ်မလားဆိုတာကိုအဖြေရှာဖို့လိုတယ်လို့ဝန်ကြီးချုပ်ကပြောပါရရှင်။
ပြီးခဲ့တဲ့သတင်းပတ်တွင်နယူးဇီလန်နိုင်ငံကဗလီနှစ်ခုမှဖြစ်ပေါ်ခဲ့တဲ့လူ90တေဆုံးခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ဟာလူမျိုးရေးခွဲခြားဆန့်ကျင်မှုဝါဒစွဲအမေရိကန်ကလက်ရာစွန်းရောက်တွေရဲ့အကြမ်းဖက်တပ်ဖြတ်မှုဖြစ်စဉ်တွေနဲ့အလားတူတူပါတယ်အစွန်းရောက်လူမျိုးရေးခွဲခြားဆက်ဆံမှုတွေကိုလေ့လာစောင့်ကြည့်ရေးအဖွဲ့ADL ရဲ့စီးရင်အရ2018ခုနှစ်အတွင်းအမေရိကန်မှာဖြည့်ရွှဲဆွေးရောက်တွေရဲ့တိုက်ခိုက်မှုတွေကြောင့်38ဦးသေဆုံးခဲ့ပြီး2018ခုနှစ်မှာတော့အနည်းဆုံး50လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။2080ခုနှစ်ကတည်းကစီးရင်တွေအရတော့လွန်ခဲ့တဲ့5နှစ်အတွင်းဆွေးရောက်တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့သေဆုံးမှုဥယျာဉ်မြင့်တက်လာခဲ့တာပါ။ဒီလိုပြစ်မှုတွေကိုကျူးလွန်ခဲ့သူအများစုက လူပြူလူမျိုးရေးဝါဒကိုထောက်ခံသူတွေဖြစ်ကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအမေရိကန်နိုင်ငံ Facebook မြို့ဖျားကြောင်တွင်လူပြူလူမျိုးရေးဝါဒဆွဲအစွန်းရောက်တဦးရဲ့ပြစ်ခတ်မှုကြောင့်ဂျူးလူမျိုး12ဦးတည်ဆုံးခဲ့ရတဲ့ဖြစ်ရမျိုးအပြင်နှစ်တိုင်းလူပြူဆွဲရောက်တွေနဲ့ဆက်နွယ်နေတဲ့တိုက်ခိုက်မှုတွေကြောင့်တည်ဆုံးသူတွေရှိနေတာကိုသတိမပြုမိတဲ့ဖြစ်စဉ်တွေလည်းရှိပါတယ်သမ္မတဒေါ်လန်ထရမ့်ကတော့ Let alone New Zealand ပြည်နှစ်ခုအတွင်းပြစ်ခတ်မှုကလူပြူလူမျိုးရေးဝါဒဆွဲကြောင့်ဖြစ်တယ်လို့သူမထင်ဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့လူပြူလူမျိုးရေးဝါဒဆွဲဟာကြီးမားလာရင်လည်းပြဿနာဖြစ်တယ်လို့ Southern Poverty Law Center လို့ခေါ်တဲ့လူမျိုးရေးမုံဒီခွဲခြားမှုကိုစောင့်ကြည့်လေ့လာရတဲ့အဖွဲ့ကတော့ပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နောက်ငါးမြောက်ပိုင်းမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးခဲ့တဲ့အရသာ73ယောက်ထက်မနည်းမှာကလေး10ယောက်ပါတယ်လို့ကုလသမဂ္ဂကဒီကနေ့အတည်ပြုလိုက်ပါတယ်။မတည်ငြိမ်တဲ့ Kunduz မြို့နယ်ရဲ့မြို့တော်နားမှာတာလီဘန်တွေနှိမ်နင်းတဲ့အမေရိကန်နဲ့အာဖဂန်တပ်တွေပူးပေါင်းပြုလုပ်တဲ့စစ်ဆေးရေးအတွင်းမှာစနေနေ့ကလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာပါ။ထိခိုက်သေဆုံးခဲ့မှုတွေနဲ့ပတ်သက်လို့ကနဦးတွေးရှိချက်တွေကိုအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအဖွဲ့ကထုတ်ပြန်ရမှာသေဆုံးမှုကိုအတည်ပြုခဲ့တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်ခဲ့စဉ်အတော်အတွင်းအရသားတွေတေဆုံးခဲ့ရဆိုတဲ့တခြားသတင်းတွေကိုလည်းအတည်ပြုနိုင်ဖို့စူးစမ်းနေတယ်လို့ UNAMA အဖွဲ့ကပြောပါရတယ်။တာလီဘန်တွေရှိတဲ့တဲလာဝက်ကရက်ွက်အပေါ်ပူပေါင်းတပ်တွေဘက်ကစီးနှင်းတိုက်ခိုက်ခဲ့တာကိုတာလီဘန်တွေဘက်ကအခိုက်အမာပြန်ပြီးခုခံနေတယ်လို့တာဝန်ရှိသူတွေနဲ့အနာဂတ်ဒေသခံတွေကပြောကြပါရတယ်။ထို့စစ်အတွင်းမှာအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့အာဖဂန်ထူတပ်ဖွဲ့ဝင်တချို့တေဆုံးခဲ့ပြီးတဲ့နောက်မှာအမေရိကန်တပ်တွေကလေကြောင်းကနေစစ်ကူတိုက်ခဲ့တာဖြစ်ပါရဲ့ရှင်။
ရောက်ကိုရီးယားကတာဝန်ရှိသူတချို့ဟာကိုရီးယားနိုင်ငံဆက်ဆံရေးယုံကိုဒီကနေ့နှစ်လနေမှာပြန်ပြီးတော့ရောက်ရှိလာကြပါတယ်။လွန်ခဲ့တဲ့3ရက်ကခိုင်မာတဲ့အကြောင်းပြချက်မရှိဘဲအထက်ကညွှန်ကြားချက်ကြောင့်ဆိုပြီးရောက်ကိုရီးယားကသူ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူသွားခဲ့တာပါ။အခုဘာကြောင့်ဝန်ထမ်းတချို့ပြန်လာရသလဲဆိုတာနဲ့ဝန်ထမ်းအလုံးကိုပြန်ပြီးစစ်လွတ်ပေးမှလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ရောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ဖေဖော်ဝါရီလအတွင်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးမှုကသဘောတူညီချက်တစုံတရာမရခဲ့တဲ့နောက်ရောက်ကိုရီးယားကနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတပတ်ကြာမှာဝန်ထမ်းတွေကိုကိုရီးယားနိုင်ငံဆက်ဆံရေးယုံကနေပြန်လည်ခေါ်ယူဖို့ရောက်ကိုရီးယားဘက်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့အစိုးရတပ်တို့ကြားစစ်ရေးပြည်ပခအတွင်ဒေသခံတွေထိကြိုက်တေချေခဲ့ရတာတန်တရားနဲ့ဖမ်းဆီးအရေးယူခံရတာနဲ့ရှေးဟောင်းမြုပ်ပျက်စီးဆုံးရှုံးမှုအတွက်ကော်မရှင်ဖွဲ့ပြီးနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကိုဒီသတင်းပတ်ထဲတင်ပြသွားမယ်လို့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့ကော်မရှင်ကပြောပါရယ်။တစ်ချိန်တည်းမှာရခိုင်ဒေသတွင်ငြင်းချမ်းစေခြင်းရင်တောင်ကျန်းသူအကျန်းဖက်အဖွဲဆိုတဲ့အုံနှုံမျိုးကိုအစိုးရတပ်မတော်ဘက်ကခေါ်ဝေါ်နေတာတွေကိုသတိပြုဖို့လိုကြောင်းရခိုင်ရက်ဖက်အဖွဲစီတွေကလည်းအကြံပြုကြပါတယ်။မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင်။
ရခိုင်ပြည်နယ်အတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်ပေါင်းက2000ကျော်ရှိသွားပြီဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုကင်းပြီးတော့နေမြေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်နေဆိုတဲ့ဆွဆွဲချက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့ပါဝင်ရခိုင်ဒေသခံတော်တော်များများဖမ်းဆီးစစ်ဆေးတရားစွဲဆိုခံနေရတဲ့အတွက်ဒေသခံပြည်သူတွေမှာအတော်လေးကိုစိုးရိမ်ကြောက်လန့်နေကြတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့ဒုက္ခသာတော်အင်းစင်ကပြောပါတယ
်ဖြစ်ရဲမှုတွေနဲ့တန်တရားတွေနဲ့တော့ဆောင်ရွက်ကြတယ်ဆိုတော့ကျွန်တော်တို့အရှင်ကြီးတောင်းရှိနိုင်တယ်လို့ယုံကြည်နိုင်တယ်လို့ကျွန်တော်တို့အဖြစ်နဲ့တူတူပဲစိတ်အနာရယာကြီးပေါ်အနာရယာကြီးအခုဆိုပေါ်ကဒီကတောင်းထူထားတာတွေချုပ်တော့တာတွေအချုပ်ခံလို့မှမတွေ့ရတာတွေအများကြီးပဲတနေ့တနေ့ကျွန်တော်ကချစ်လို့ဆိုတော့ယာမီနဲ့လည်းဟိုမသိကျင်လို့မရဘူးလာကြတယ်ပြင်ကြီးကြတယ်ကျွန်တော်အမှုလိုက်ပေးရတယ်အဲ့ဒါမျိုးတွေရှိနေ
ဟုတ်ကဲ
့ဒါဒီကတော့အရခိုင်မှန်တမအေးအေးလေးလို့ဟိုအစ်မကြီးလေဘူးရဆန်ဆန်ပြောလိုက်တာဖြစ်ဟိုတလင်းကြီးထုတ်ပြန်လာတယ်ပြင်းစားရှင်းနေတာလေကြောင်းလေကြီးလို့ဖြစ်နေတော့ဟိုဘယ်လိုက်တဲ့အနေနဲ့ဟုတ်ကဲ့ပုံမှန်တည်းအစ်မတရားကဘယ်လိုတရားမြတ်တာလဲရမလေးကောင်းရတဲ့ဆိတ်ရှင်ညာလေးဆရာကကျွန်တော်လေဆိတ်ရှင်ဖို့လို့တဲ့အနေနဲ့ရှိတယ်ဒါဒီကြောင့်ပဲကျွန်တော်တို့ဟိုတိုင်းဒီစိတ်ဆိုင်ရေးကောင်းချီလို့ခေါ်ပြီးတော့အမှန်တရားတစ်ခုကိုအလိုက်ကြီးကျမတို့ပေါ်ဆောင်ပြီးတော့ပြင်ပြပေးနိုင်ရယ်ဒီလိုအပေါင်းတွေကိုဘယ်လိုမျိုးလဲနော်အချင်းတို့အတင်းမှာရပ်တယ်နိုင်ရယ်ဘယ်လိုကြည့်ကြမလဲဒါလေးတဲ့ကျမတို့အဖြေရှာနိုင်တဲ့ဒီစုံစမ်းရေးကော်မတီရဲ့အလုပ်တွေကိုကျမတို့လုပ်ရတာဖြစ်ပါတယ်
ဒီလိုမျိုးဒေသခံတွေအပေါ်မတရားဆွဆဲမှုတွေနဲ့ဖမ်းဆီးအရေးယူနေတာအပါအဝင်စစ်ဖြစ်နေတဲ့အချိန်မှာအယက်သားတွေတေကြီးထိခိုက်ဒဏ်ရာရတာတွေနောက်ပြီးတော့မြောက်ဦးမြို့တွေကရှေးဟောင်းမွေနစ်တွေပျက်စီးဆုံးရှုံးနေတာခဲ့ရတာတွေကိုဖြစ်ပွားရနေရာတွေအထိကွင်းဆင်ပြီးတော့ ဒီနေ့မှာတပတ်ပြောင်းမှာကျွန်တော်အစီအစဉ်ဆက်ကြတယ်။ငွေနေရေးတန်းစီကံပေါ်ကိုဒီမှာအခုဒီအခြေအနေကိုကျွန်တော်ဆက်လက်ပြီးတော့ပြန်ပြပါမယ်။တမန်ကျော်တိုင်းပေါင်းပြီးတော့ဒီအနေနဲ့တပတ်ပြောင်းမှာကျွန်တော်အစီအစဉ်ဆက်ကြတယ်။ငွေနေရေးတန်းစီကံပေါ်ကိုဒီမှာအခုဒီအခြေအနေကိုကျွန်တော်ဆက်လက်ပြီးတော့ပြန်ပြပါမယ်။ ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းထားပါတယ်။ဒါပေမဲ့လို့အစိုးရဖွဲ့စည်းထားတဲ့ကော်မတီဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်သူတို့ဘာတွေလှုပ်ဆောင်မှုရှိနေတယ်လဲဆိုတာကိုလည်းမေးခွန်းထုတ်ညွှန်ကြပါတယ်ရှင်။
မဆုမောင်ပြောပြသွားတာပါရှင်အခုလိုရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေလျှော့ချရေးဆက်လက်ဆွေးနွေးသွားဖို့အမျိုးသားပြည်နယ်တင်မြေရေးနဲ့ငြိမ်းချမ်းရေးဗဟုထာန NRPC နဲ့သဘောတူခဲ့ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာကိုပဲရခိုင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီရပ်ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအယက်သားတွေထိခိုက်မှုပုံများလာသလိုစစ်ဆောင်ရေးအတွက်ဟာလည်းနှစ်တောင်းကျော်လာပြီးဖြစ်တဲ့အကြောင်းကုညီပေးရေးဖွဲ့တွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါ
အမျိုးသားပြန်လည်သိမြရေးနဲ့ငင်းချမ်းရေးဗဟုသနအနာပီစီနဲ့ရခိုင်တပ်မတော်ပါဝင်အစီလက်မှရေးသူချင်းမရှိသေးတဲ့တိုင်းဒေသကရှေ့ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကပဲတွေ့ဆုံခဲ့ကြပြီးဖြစ်ပွားနေဆဲတိုက်ပွဲတွေကိုလျှော့ချဖို့အတွက်ဆက်လက်ဆွေးနွေးသွားဖို့သဘောတူညီခဲ့ကြတာပါ။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ ဘမစစ်ကပ်ကနေပြီးတော့ထုံးစစ်ကြတော့ဆက်ပြီးတော့လုံးနေတယ်။တိုက်ပွဲကလည်းဆက်ပြီးတော့ပြင်းထန်တာဖြစ်နေတယ်ဗျ။ဒီမတ်လ၁၆ရက်နေ့ကနေမတ်လ၂၃ရက်နေ့အထိကတော့အဲ့ဒီ၄တိုင်းလို့တိုက်ပွဲဖြစ်ခဲ့တယ်ဗျ။ဒီဘမတဲနဲ့ကင်တွေဖက်ကနေပြီးတော့ကြားဆုံးသူနဲ့ဒဏ်ရာရသူက၁၂၀အထိရှိခဲ့ဗျ။ဒီ၂၂ရက်နေ့တည်းဒီတရက်ထဲမှာကိုသူတို့ဘက်ကကြားဆုံးတဲ့ဥယျာဉ
ရှိလောရမတောင်ချီကြောက်တော်နဲ့ပလဝမြို့နယ်ကြားတွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဒီရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာတမတော်ဘက်ကအယတားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာပြီးများနေတယ်လို့ခိုင်တုခကဆိုပါတယ်
။မျိုးကြီးအမုံတရားတွေဖြစ်လာပေါ်မှာဒါအယတားတွေကိုဒါပြစ်မှတ်ထားတိုက်ခိုက်လာတာဖြစ်ရတယ်။အထူးသဖြင့်တော့ဒီ15ရက်နေ့အဲ့ဒီညအူမျိုးတွေကိုဝင်ပြီးတော့ပြစ်ခတ်တဲ့ဥစ္စာတို့နော်။20ဒီနေ့မှာအဲ့ဒီစေတောင်မှာအစုလိုက်ဂျုံလိုက်တက်ဖြတ်တာတို့နော်အဲ့ဒါမျိုးတွေအများကြီးသူတို့လောက်လာတာရှိတယ်။
အေဘက်ကခုလူပြောဆိုနေပေမဲ့တမတော်အနေနဲ့အယတားတွေပေါ်မှာတိုက်ခိုက်တာမရှိခဲ့ဘူးလို့တမတော်ပြန်ကြားရေးသွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
။ရပ်သားနေထိုင်နေနေရတယ်။ရပ်သားပြင်မှတ်ကိုစစ်ခတ်တာမျိုးရှိပါဘူး။တအုပ်ပြစ်စင်ကရပ်သားတွေနေနေတာကိုတက်ကပ်ပြစ်ခတ်။ပြန်ဆင်းရကြည့်ဒီခုချိန်ကကျခါတဲ့တံမဟုတ်ဘူး။ဒါတော့ပေါင်း30လေးလောက်ပဲကျခါတဲ့တံနေထိုင်တာ။အဲ့ဒီပေါင်း30လေးလောက်ဒီမှာအပြည့်အစုံအားမရှိခဲ့ဘူး။ခုချိန်ကဘယ်လိုကိုအင်းထုတ်ပြန်ရတယ်ထုတ်ပြန်ထားပါလား။ဒီပြစ်ခတ်တဲ့နေရာလေဖျားဘဝနေကြတာဒီအရေးကြီးပြစ်ခတ်တာရှိရှင်ခု
ဒီအင်ဂျင်နီယာနေနေကြလေအရင်ပြစ်ခတ်တာရှိတယ်။မဟုတ်တမ်းလို့ရင်းနှီးပြစ်ခတ်တာရှိတယ်။အဲ့လိုပြစ်ခတ်တဲ့အရုပ်ရှင်တွေကပြန်လဲပြစ်ခတ်တယ်။ပြစ်မှတ်နေဟောပြန်လဲပြစ်ခတ်တယ်။လက်ရှိပတိပခတ်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အုတ်ချုံရည်မှုတွေပါဝင်အရသာပြည်သူတွေဖမ်းဆီးခံရတာတွေရှိနေတယ်လို့လုံချုံရည်ရဆိုးရည်မှုတွေကြောင့်အိုးအိမ်စုံကထွက်ပြေးသူတွေလည်းများပြားလ ုမျိုးနဲ့အုတ်ချုပ်ရည်မှုကနေဒီလလယ်ပိုင်းမှာအကြောင်းကြားခဲ့ပါတယ်။လက်ရှိအုတ်ချုပ်ရည်မှု80ရာခိုင်နှုန်းလောက်တာဝန်ပြန်ဖမ်းဆောင်နေပေမဲ့30ရာခိုင်နှုန်းလောက်ကတာဝန်ကနေနှုတ်ဆက်ထားဆဲလို့တင်ညူရအုတ်ချုပ်ရည်မှုဟောင်းဥဝီလက်အောင်ကဆိုပါတယ်။ရာခ
ိုင်နှုန်းရဆိုတော့ဟာ80ရာခိုင်နှုန်းလောက်ပြောင်းနေပေါ့။
ရက်ကြီးအုတ်ချုပ်ရည်မှု80ကျော်ကနေဆက်လက်တာဝန်ဖမ်းဆောင်ဖို့သူဦးချင်းနေနဲ့အကြောင်းပြန်ထားပြီးကျန်တဲ့30ဦးကတော့နှုတ်ဆက်ထားတယ်လို့သူကဆိုပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်စစ်ဖေးရှာဥယျာဉ် 2000 ကျော်ရှိနေပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးတွေများအစည်းယုံသွင်းမှုကုစော်စော်ထွန်းကပြောပါတယ
်။ဒီတပည့်လောက်ချင်းမှာဒီတစ်ခါတည်းအေအေတို့က800ကျော်လောက်ဖြစ်တော့တယ်ပေါ့နော်။အခုက2000နဲ့900ကျော်တော့မနေ့ပိုင်းအထိပေါ့နော်။2000နဲ့900ကျော်တော့ဒီအခုတော့ဒီစာဝတ်နေပိုင်းမှာရောနေထိုင်ရေးပိုင်းမှာရောအရေးကိုတစ်ခါတည်းကြားပါလေအခုက
မလ23ရက်နေ့ည9နာရီကရတိတောင်မြို့နယ်ရေကောင်းချောင်းကျေးရွာနဲ့စီတောင်ကျေးရွာကြားအေအေတပ်ဖွဲ့ဝင်150ဦးကလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခတ်ခဲ့လို့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်တမတော်ရရှိသူနဲ့တပ်ဖွဲ့ဝင်တို့လက်နက်ကြီးကြီးစအထိမှန်ဆိုင်ရရရှိခဲ့သလိုတမတော်ရဲ့လုံခြုံရေးစစ်ကြောင်းတွေကိုပြစ်ခတ်တိုက်ခိုက်နေလို့တမတော်ဘက်ကနေမလွှဲမရှောင်သာပြန်လည်ခုခံတိုက်ခိုက်နေရတယ်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်ဒီပြစ်ခတ်မှုတွင်ကြေးရွာသား5ဦးသေဆုံးပြီး20ဦးကျော်တန်ရာရရှိခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘက်ကစီးရီးတင်းမာမှုအခြေအနေတွေသိထားသမျှပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့ကယားပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးနဲ့လေးပွင့်ဆိုင်ထပ်တွေ့ဖို့ကယင်းလူငယ်တွေနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေသဘောတူညီမှုရယူထားစင်မှာပဲကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးဟာနိုင်ငံရေးရာဇဝတ်သားတွေတိုင်းရင်းသားစီလုံးကြီးရဲ့ရန်သူတွေဖြစ်တဲ့အကြောင်းရေးသားထားတဲ့စာတစ်စောင်ကိုကယင်းနီလူငယ်ခေါင်းဆောင်တချို့ကမတ်လ25ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းVOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကြောင့်ကယားပြည်နယ်လွမ်းကော်မြို့မှာဗိုလ်ချုပ်ကြေးရုပ်ထရှိရာဟာပြည်သူတွေကြားစီးလုံးမှုပြိုကွဲနိုင်သလိုပြည်နယ်အစိုးရကလမ်းမဆက်သွယ်ရေးရန်ပုံငွေ3,000ကျော်ကိုကြေးရုပ်စောက်ဖို့စွတ်တုတ်ကိုအတိမပေးဘဲလုပ်ခဲ့တဲ့အတွက်အာဏာအလွဲသုံးမှုနဲ့အကြမ်းဖက်လိုက်စားမှုဖြစ်ကြောင်းကယင်းဒီလူငယ်ကောင်းဆောင်6ယောက်ကဒီနေ့ကြေညာချက်တစောင်းထုတ်ပြန်လိုက်တာပါဒီကြေညာချက်ဟာကယင်းဒီလူငယ်အဖွဲ့တွေအနေနဲ့ထုတ်ပြန်တဲ့ကြေညာချက်မဟုတ်ဘဲကယင်းဒီလူငယ်ကောင်းဆောင်တစုရဲ့သဘောထားသာဖြစ်တဲ့အတွက်ပြောင်စုအစိုးရငင်းငိုင်းကိုယ်စားလှယ်တွေနဲ့လာမယ့် EPLA လေးပွင့်ဆိုင်ကျူးဆုံပွဲကိုထိခိုက်လိမ့်မယ်လို့မယူဆကြောင်းကြေညာချက်ထုတ်ပြန်ခဲ့သူတွေကတယောက်ဖြစ်တဲ့ကိုမျိုးလိုင်ဝင်းကပြောပါတယ
်ကျွန်တော်တို့ကတော့ဒီရဲ့ထုတ်ပြန်လာတဲ့ထုတ်ပြန်ကြေညာချက်က EPLA တင်မှာတွင်တဲ့တည်ဆုံခြင်းမျိုးဆိုတဲ့ကျွန်တော်ဖြစ်နေတော့ထိခိုက်မှုမရှိဘူးကျွန်တော်တို့မှတ်ရတော့ပြည့်လဲဆိုရင်ဒီကိစ္စကထုတ်တင်တာကြာကြေညာတင်တာကြာလို့တင်လို့ကျွန်တော်ကြေညာလိုက်တာပေါ့ဒါကကျွန်တော်ရဲ့တဘောထားဆံတဲ့ထုတ်ပြန်ကြေညာချက်ပါဦးတယောက်ရဲ့ထုတ်ပြန်ကြေညာချက်ဖြစ်တဲ့အဖွဲ့စည်းလိုက်ထုတ်ပြန်ထားတဲ့ထုတ်ပြန်ကြေညာချက်မဟုတ်ဘူးပေါ့
ဒီကြေညာချက်ကိုလူတို့ကလည်းထောက်ခံလိမ့်မယ်လို့ယုံကြည်ကြောင်းကိုမျိုးလိုင်ဝင်းကပြောပါတယ်လာမယ့် AB 4ပွင့်ဆိုင်ပြည်ဆောင်ပွဲမှာလည်းနှစ်ဖက်ပြည်လည်မှုတွေရဖို့မျှော်လင့်ထားကြောင်းမလ20ရက်5ပွင့်ဆိုင်ပြည်ဆောင်ပွဲကိုတက်ရောက်ခဲ့တဲ့လွယ်ကော်မြို့ပြည်သူ့ဆွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူကပြောပါတယ
်။ဒါတမှုနှစ်ဖက်ရဲ့ရည်ကြည်ချက်ပဲပြောလို့ရမှာပေါ့နော်။နှစ်ဖက်စလုံးကအားလုံးငားလေပြီးတော့မှတင်းကြီးရဲ့ချက်ကပါလဲအနည်းငယ်သတ်တာကိုအလဲတစ်ခုမှဘာအတွက်သွားတာလဲဆိုတာကိုသူတို့တော့ပဲဆုံးဖြတ်နေတော့မှာပေါ့နော်။အဓိကကတော့ရင်ဘတ်တူဖို့ပဲလို့ရဆရာ
။ဒီကိစ္စနဲ့ပတ်သက်ပြီးကြားပြီးနေဝင်းကြီးချုပ်ဦးအဖောင်းရှင်နဲ့ပြည်နယ်စီမံဘာသာဝင်ကြီးဦးမော်မော်တို့ကို VOA ကအချင်းချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်။ကယားပြည်နယ်လွယ်ကော်မြို့မှာလူလူဆန္ဒမပါဘဲဗိုလ်ချုပ်ကြေးရုပ်ကိုထားလို့တောက်လျှောက်ကန့်ကွက်ခဲ့တဲ့ကရင်နီလူငယ်တွေကိုဖေဖော်ဝါရီ12ရက်မှာအကြမ်းဖက်ဖြိုခွဲခဲ့လို့အာဏာရှင်စံကြောင်းနဲ့အဲ့ဒီနေ့ကိုကရင်နီပြည်လူလူရေရော်ပုံနေအဖြစ်ကြီးညာကြောင်းကိုလည်းကရင်နီလူငယ်ကောင်းဆောင်တွေရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။အခုကြေညာချက်ထုတ်ပြန်လိုက်တဲ့လူငယ်တွေဟာပြီးခဲ့တဲ့ဗိုလ်ချုပ်ကြေးရုပ်ကိစ္စညှိနှိုင်းဆွေးနွေးမှုမှာပါဝင်ခဲ့သူတွေလည်းဖြစ်ပါတယ်။တမဒရုံညွှန်ကြားမှုကကန့်လန့်လာရတဲ့အတွက်မလ20မှာအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ညီညာရေးဘုတ်ထာတာ NRPC ၊ကယားပြည်နယ်အစိုးရကြေးရုပ်ဖြစ်မြောက်ရေးကော်မတီ၊ကရင်ပြည်လူငယ်သပိတ်ကော်မတီ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP တို့၅ဘွဲ့ဆိုင်တွေ့ဆုံခဲ့ပြီးပြည်လည်မှုမရှိဘဲ အပီလာတဲ့လေးပွင့်ဆိုင်ပြန်တွေ့ဖို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်စုံစမ်းတင်ပြသွားတာပါရှင်။အခုတခါတော့ကချင်ပြည်နယ်မြစ်စုံဆက်စီမံကိန်းဘက်ကိုအလှည့်ပေးပါဦးမယ်။မြစ်ဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းဖို့နိုင်ငံလုံးဆိုင်ရာကော်မတီတစ်ခုကိုမကြခင်ဖွဲ့စည်းမယ်လို့မြစ်ဆုံအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အစိုးရအနေနဲ့ပြည်သူသဘောမတူတဲ့စာချုပ်ကိုပြင်ဆင်ချုပ်ဆိုလို့ရတယ်ဆိုပြီးတော့လည်းဥပဒေပညာရှင်တချို့ကထောက်ပြထားတာလည်းရှိပါတယ်။ဒီကနေ့ရန်ကုန်မြို့မှာမြစ်ဆုံစီမံကိန်းဖြတ်သိမ်းရေးတောင်းဆိုဆန္ဒပြပွဲအကြောင်းကိုရိုင်းသတင်းသွားယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြမှာပါရှင်။
မြစ်ဆုံစီမံကိန်းပြီးတိုင်ပြတ်သိမ်းမှုဆန္ဒထုတ်ဖော်မှုတစ်ခုကိုဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့မဟာဗန္ဓုလပန်းချီရှိမှကျင်းပခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမကြီးကကချင်ပြည်နယ်ခီးစဉ်ပြီးစီမံကိန်းကိုပြန်လည်စတင်မဲ့အတန်တွေထွက်လာကြည်မှာအခုလိုဆန္ဒထုတ်ဖော်တာတွေတဖန်ပြန်လည်လှုပ်ဆောင်လာခဲ့ကြတာဖြစ်ပါတယ်။ဆန္ဒထုတ်ဖော်သူတွေဟာမြစ်ဆုံစီမံကိန်းပြီးတိုင်ပြတ်သိမ်းမှုမြစ်ဆုံဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကော်မတီတရက်ကိုဖွဲ့စည်းဖို့ပြင်ဆင်နေပါတယ်။ဒီလိုနိုင်ငံလုံးဆိုင်ရာကော်မတီဖွဲ့စည်းဖို့အစီအစဉ်ကိုဧပြီလ၁ရက်နေ့မှာကျော်သူနိုင်ကူညီမှုအတင်းမှာပြုလုပ်သွားမှာလည်းဖြစ်ပါတယ
်။အဓိကတော့ကျွန်တော်မိုးလေဝသကျွမ်းကျင်တဲ့တရားရှင်တွေနိုင်ငံရဲ့တက်ကြွလှရှားသူတွေနိုင်ငံရဲ့အဖွဲ့အစည်းတွေနောက်ပြီးတော့ကျွမ်းကျင်တဲ့ CSO တွေအရပ်ပတ်ဖွဲ့စည်းတွေအားလုံးပါနိုင်အောင်တော့ကျွန်တော်စူးစမ်းနေတယ်။ကျွန်တော်တို့နာမည်ပေးထားတဲ့ကိုကနိုင်ငံလုံးဆိုင်ရာကော်မတီတရားအနေနဲ့ပေးတယ်။အားလုံးပါနိုင်အောင်စူးစမ်းမယ်။ကျန်တာတွေလည်းရှိနိုင်တာပေါ့လေနော်။ဒါပေမဲ့ကျွန်တော်တို့လုပ်ချင်တဲ့ဒီမန်းအတစ်ခုပဲ။မြစ်ဆုံစီမံကိန်းကိုလုံးဝလက်မခံဘူး။အဲ့ဒါကိုဖျက်ပေးပါအဲ့တော့နီလန်းပေါင်းလုံးနဲ့ကြိုးစားမယ်နိုင်ငံတကာနဲ့လည်းကျွန်တော်တို့ချိတ်ဆက်ပြီးတော့ပေချင်းကိုကျွန်တော်တို့ဖိအားပေးနိုင်မှုနိုင်ငံရေး freshman ဝက်ကတမကားတစ်ဆင့်ဘားတစ်ဆင့်ညာတစ်ဆင့်ပေါ့ဟိုကဘာအမြင့်ချောင်း AI များအဖွဲ့လိုဘာလို့ကနေပြီးတော့အလုပ်ကိုကြိုးစားနေတယ်ဒီဘက်မှာနိုင်ငံတွင်းမှာဒီတဲ့ကြီးမားတဲ့လှုပ်ရှားမှုတွေဖြစ်လာဖို့ကျွန်တော်တို့ပြင်ဆင်မယ်ပေါ့
ဒီမြစ်ဆုံစီမံကိန်းကို2006ခုနှစ်ဒီဇင်ဘာ28ရက်နေ့မှာစစ်အစိုးရလက်ထက်မှာအမတ်တက်လျက်စစ်ဆွမ်းဝန်ကြီးဌာနနဲ့တရုတ်နိုင်ငံက CBN ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာပါဒါပေမဲ့လေတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်မှုတွေပေါ်စိုးကျိုးဖြစ်နေတာဒီကြောင့်ဒီမြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရေလုံးကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်ဦးသိန်းစိန်စိုးရလက်ထက်2017ခုနှစ်မှာဒီစီမံကိန်းကိုရပ်ဆိုင်ခဲ့ပါတယ်။မြေဆုံစီမံကိန်းကစစ်စိုးရလက်ထက်မှာပြည်သူသဘောထားမပါဘဲချုပ်ဆိုခဲ့တဲ့စာချုပ်ဖြစ်တဲ့အတွက်ပြန်လည်ပြင်ဆင်ချုပ်ဆိုလို့ရတယ်လို့တရားလွတ်တော်ရှိနေဦးကြီးမြစ်ကထောက်ပြပါတယ
်။မလေးရှားတို့ဗီဒီယိုမောင်းများစွာတန်တဲ့မီဒါစီမံကိန်းကိုဖျက်ပလိုက်တယ်။နောက်တက်လည်းဝင်းကျော်မဟာဒီယားလက်ထက်မှာထိုင်းမှာလည်းဒုဝဲဖျက်ပလိုက်တယ်။ထုံးတူပဲသတိလင်္ကာမှာလည်းပြန်ပြီးစာချုပ်တွေပြန်ပြင်ချုပ်ရတယ်။အဲ့တော့မလို့ထုံးတူပဲနိုင်ငံတကာစာချုပ်တွေလည်းပဲမိမိတိုင်းနစ်နာတယ်ဆိုလို့ရှိရင်ပြန်ချုပ်တာတွေအများအပြားရှိတယ်။ပြည်သူသဘောမတူဘူးတိတ်တဆိတ်ချုပ်တဲ့စာချုပ်တွေမတရားဩဇာသုံးချုပ်တဲ့စာချုပ်တွေဖြစ်လို့ဒါဥပဒေအရပြက်ပြက်တယ်။ဒါဆရာတို့ကအမြင်ပေါ့။ဒါအောင်ဆရာတို့ကတော့မကြောက်ဘူး။ဒါအောင်နိုင်ငံတကာစာချုပ်ဆိုတိုင်းမတရားဩဇာသုံးထားတော့ပြည်သူပေါ်မှာအနိုင်ကျင့်စာတော့စာချုပ်မျိုးလိုက်နာစရာမလိုဘူးလို့ဆရာတို့ဥပဒေအရတော့ဒီတိုင်းပဲတော့တွေ့ရတယ
်။လက်ရှိ NLD ဆိုရလက်ထက်မှာမြေဆုံစီမံကိန်းပြန်လည်စတင်နိုင်မှုတရုတ်ဆိုရဘက်ကကြိုးပမ်းမှုတွေရှိလာခဲ့တယ်လို့ပြန်ဆလာနိုင်တဲ့အရေးအယံတွေပေါ်လာခဲ့ပြီးတဲ့နောက်ဒီနှစ်2019ခုနှစ်တည်းရန်ကုန်မြို့မှာမြေဆုံစီမံကိန်းဖြတ်သိမ်းပြီးဖို့ဆန္ဒထုတ်ပေါ်တာတွေဟာလည်းပြည်내နဲ့အတိုင်းတော်တော်များများမှာဆက်တိုက်ဖြစ်ပေါ်လာခဲ့ပါတယ်။စီမံကိန်းလှုပ်ဆောင်မှာကတဘာဝအရင်းမြစ်တွေမြေချောင်းအင်းအိုင်တွေရေသတ္တဝါမျိုးစိတ်တွေပျက်စီးဆုံးရှုံးသွားမယ်လို့ပညာရှင်တွေကဝေဖန်ထောက်ပြနေပေမဲ့လက်ရှိရတအစိုးရကတော့စီမံကိန်းစာချုပ်နဲ့ပတ်သက်ပြီးဘယ်လိုဆုံးဖြတ်မလဲဆိုတာကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့ဆုံးဖြတ်ချက်ချတဲ့အချိန်ကျရင်ဘာကြောင့်ဘယ်လိုဆုံးဖြတ်ချက်ချလဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိတင်ပြသွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ဆက်စပ်တင်ပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝတ်စာအစီအစဉ်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်နိုင်ကြပါလိမ့်ရှင်။ကျမတို့ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊တက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍတွေကိုနှာစင်ကြရမှာပါ။အဒီမှာဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့အွန်လိုင်းလူမှုကွန်ရက်မှာတင်ထားတဲ့ကိုယ့်ရဲ့အမှုပညာလက်ရာတွေပျောက်ပြက်သွားကြရတာမျိုးနဲ့ပတ်သက်လို့ဘလို့ကာကွယ်နိုင်ကြသလဲဆိုတာနဲ့ပတ်သက်လို
့ MySpace artist တွေတော့အများကြီးရှိခဲ့တာပေါ့နော်ဒီခုလို YouTuber တွေ YouTube artist တွေလိုမျိုးပဲ MySpace artist တွေရှိခဲ့တယ်သူတို့ရဲ့ဘဝသူတို့ရဲ့မှတ်တမ်း
ကိုသားစိုးရဲ့အတွေ့အကြုံတွေအကြံပြုချက်တွေကိုနားဆင်ရမှာပါအခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအပေါ်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတိတိတသာတိုးတက်လာတယ်လို့ဝင်းမာလာအာလူကျော်လုပ်ငန်းပိုင်ရှင်ကမှတ်ချက်ပေးပါတယ်။အစပြုလုပ်ငန်းတစ်ခုအနေနဲ့အာလူကျော်လုပ်ငန်းကိုနယ်စပ်မြို့တာချီလိုက်မှစတင်ခဲ့ပြီးထိုင်းနဲ့မြန်မာနှစ်နိုင်ငံစလုံးမှဈေးကွက်ထိုးဖောက်နေသလိုကိုယ်တိုင်အာလူစိုက်ပျိုးထုတ်လုပ်ပြီးကုန်ကြောအထိထုတ်လုပ်နိုင်အောင်ကြိုးပမ်းနေရမှာအစိုးရဘက်ကကူညီပံ့ပိုးမှုတွေရတယ်လို့လည်းပြောပါတယ်။အစပြုလုပ်ငန်းတစ်ခုအစပြုဖို့အတွက်ဆိုရင်ဘာရီရင်ဆိုင်ရပါတယ်လေဆိုတာကိုဝင်းမာလာအာလူကျော်လုပ်ငန်းပိုင်ရှင်ဒေါ်ဝင်းဝင်းသိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်ကတင်ပြထားပါတယ်ရှင
်အာလူကျော်ကိုကိုယ်တိုင်စိုက်ပျိုးထုတ်လုပ်ဖို့အတွက် organic ပေါ့နော် organic စိုက်ပျိုးထုတ်လုပ်ဖို့အတွက်လည်းတာဝန်ရှိတဲ့သူတွေကြီးအကူအညီယူရဲထုတ်တယ်ဒါကိုယ်ပိုင်စီးပွားရေးတစ်ခုအစပြုလုပ်တဲ့အခါမှာအနာပိုင်တွေဘက်ကလုံထုံးလုံးนี่အရာပေါ့เนาะဟိုအကူအညီလောက်ကန်ရလွယ်ပါသလားရှင
်အခုနောက်ပိုင်းကလေတော်တော်လေးကိုရေးကြည့်ရတယ်ရှင်ဒီမှာကဒီအာဒီမှာကနေရာကားပါခြင်းလေးတစ်ခြံရှိတယ်ဒါပေမဲ့ဒီမှာကစိုက်ပျိုးမှုကိုစိုက်ကြည့်ခြင်းလေဒါပေမဲ့မစိုက်တော့လုံးဝစိုက်ပျိုးမှုနဲ့ကိုယ်ကဟိုဘာမှမဆိုင်ဘူးမသိဘူးပေါ့เนาะအဲ့ရောကဒါပေမဲ့ဒီမှာဇာတနာတော့ပါတော့ဒါလေးစိုက်ကြည့်ခြင်းလေဒီမှာစိုက်သွားဘူး FDA ရအပေါ်ဘက်ကကောင်းတော့ဒီကတည်းကအဲ့ဒီအကူအညီအောင်သူတို့ဌာနချင်းအကူအညီဖြည့်ပေးတာအများကြီးလွယ်ကူပါတယ်သူတို့ဌာနတစ်ခုနဲ့တစ်ခုပြင်ဖြည့်ပေးတယ်ဒီကနေ့တခါစိုက်ပျိုးရေးအကူအညီတောင်းပေးတယ်နောက်ပညာရှင်တွေကတခါလဲခေါ်လာပေးတယ်ခေါ်လာပေးပြီးကျမအဲ့ဒီလိုရေးချင်းနဲ့မှကျမမိမျိုးတွားမိပြီးလာစမ်းတက်တယ်နော်စိုက်ပျိုးစိုက်ပုံပျိုးပုံအစားပြင်ပေးတာအာလူပညာရှင်ကခေါ်လာခဲ့တယ်အာလူပညာရှင်ကလည်းကျမကကောင်လေးတစ်ယောက်နဲ့တအောင်ကရှူတကူးရှိတော့ရှူတကူးကညီရတာညီပြီးတော့ကအားလေးနဲ့မသိတော့ဘူး။သူကလုံးဝကောင်ပေါ်အားပြီးတော့ကျမအဲတောင်ပေါ်သူပြောတဲ့အတိုင်းပဲအခုပြေစင်လိုက်ပြီ။ပြေစင်အားလေးစမ်းဆိုင်နေပြီ။အဲ
့တော့ဒီအနာပိုင်းနေဘက်ကအခုညီရောက်တော့ငွေကြေးပေးရတာမျိုးတွေရှိပါသလား
။လုံးဝမရှိပါဘူးရှင့်။အဲ့တော့လုံးဝကျမလုံးဝမှန်မှန်ကြီးပြောရပါတယ်။လုံးဝတို့လိုစီးနေတယ်လို့ပြန်လာတယ်။လုံးဝတို့တို့ကအခုအသေးစားပေါ့နော်ကျမဆိုအလက်စားလားအသေးစားအဲ့ဒီလုပ်ငန်းထူထူပေါ့အတွက်ကိုတို့အူတီပြီးတော့ညာပြီးကုလူပြီးတာဒါမျိုးအားပေးတယ်ပေါ့နော်ဒေတာမှရှိတဲ့လုပ်ငန်းအသေးရနေအကြီးအလက်ကလေးချင်းအလက်ကလေးရအကြီးကလေးချင်းဆိုတော့အခုတော်တော်လေးအားပေးတယ်တော်တော်လေးနဲ့အားပေးတယ်ချင်းအာစိုက်ဖို့ပဲကျမကိုတို့လို့အားပေးလို့လည်းကိုကနည်းနည်းလေးရေးရေးလေးစိုက်ချင်တယ်မင်းတို့ကကျမအားလို့အကြောင်းတော့ဝါနားမလဲကိုကျမအားလို့ကြော်ပဲထုတ်ပြတာအားလို့စိုက်ချင်တော့ငုံစိတ်မရှိကြဘူးမင်းတို့ကစားစိုက်ချင်တယ်စားစိုက်တဲ့အချိန်မှာလည်းဒီအားလေးရေးကိုကျမကအားလေးကိန်းနေလို့ရေးကောင်းမြေပန်းချင်အောင်ကျမတစ်ခါလည်းစိုက်ချင်တယ်အခုကဒီကြီးကိုတို့ကတော့ကျောင်းက organic ဖြစ်နေမှာမလားကြီးကြီး PA ဆိုတဲ့အဲ့ဒီကျမကလေးရအောင်စိုက်ဖို့ကျမကတော့ archive အားထုတ်ခိုင်းတယ်ကျမအဲ့ဒီတို့မှားတဲ့အတိုင်းတစ်ပြေးနဲ့တိုင်းလိုက်လို့ရတယ်ဒီဒီရအောင်စမ်းတက်တယ်အကုန်တစ်ခွက်ဆန်းအကုန်ပို့တယ်စစ်တယ်အကုန်လုံးထုတ်ထားတယ်အဲ့ဒါလေဌာနဆိုင်ရာကတလူကြီးကြီးနဲ့တလူလာလာပြီးတော့တို့တို့အကုန်လုံးကြီးကြီးရအစားတို့ပြုတ်ပြန်သွားတယ်ဒ
ါဟုတ်ကဲ့
ကျမကအလဲလို့တော့တော်လေးကိုတိုးပတ်လာအဲ့ဒါတော့ကျမလက်ခံတယ်
ဟုတ်ကဲ့ပါရှင်အဲ့တော့အခုဒီအလူးကျော်ကလည်းအရသာတစ်ပါနောက်တစ်ခုကျွန်မသိထားတာကဒါထိုင်းနိုင်ငံဘက်မှာဆက်ပြီးတော့ဟိုဈေးကွက်ဆဆန်းနဲ့လို့လည်းသိရပါတယ်ဆိုတော့ထိုင်းနိုင်ငံမှာဟိုဈေးကွက်ပို့ရတယ်ဆိုတော့သူများနိုင်ငံဆိုတဲ့ခါရောက်တော့ဟို FDA တို့ဘာလို့ကပို့ပြီးတော့ဆစ်ရမယ်ထင်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာဈေးကွက်ထိုးဖောက်တော့ရောအဆင်ပြေပါသလားရှင
်အခက်အခဲတွေဘယ်လိုရှိလဲဆိုတော့ကျွန်မတို့မြန်မာနိုင်ငံကဒီကျွန်မကပါလို့တစ်ခုဒီလိုကျင်းနေတယ်ပေါ်ချောင်ကောင်းလိုက်ချင်တယ် ปอปอนี่เนี่ยมันยาอยู่ยาอะไรพวกนี้จม้าก็อันนี้สมัยที่จม้าลงเงินเยอะมากเลยจ้ะจม้าอากาศก็อ่านมันก็อ่านเช่นตรงอากาศตรงตัวเด็กที่เราจม้าเข้าขายจม้าไอ้ป้อช่างอันนี้สิ่งนี้ก็ไม่เหมือนไอ้มาจม้าปลาบีนาจ้ะหรอไอ้ตัวนั้นไอ้ซีนนี่ยังหาเลยอ่านรู้ตัวเลยสิ่งอะไรมาเต็มไอ้ยี่ตัวเลยจม้าอยู่ยามยามอะไรแต่เอ็งเลยจะเจออ่านรู้หาเลยรู้กู ตัวอ่ะปูเปล่าว่าชุดแต่จะมาก็จะร้องว่ากูกอดแล้วดีไปเนาะไอ้ที่เหนื่อยดีไปเนาะสาสีไปเนาะสาจะมาร้องว่ากูอ่ะห้องนั้นมาเต่ามูร้องว่าตัวเยอะสาตัวเยอะเส้นอะไรเถอะแล้วไอ้ที่มึงเคยจะมาก็ร้องว่ากูอ่ะลูกตะตะกี้ก็มาตะกี้ก็เป็นเลยจะมาอยากกัดสัตว์อะไรก็ร้องว่าเฮ้ยน่ารักเนาะไอ้ที่ก็ร้องดีมูจ้าก็จะมาไอ้ที่เส้นสัตว์ชีวิตไอ้ที่มาอ่ะไปเลยจะมาง่ายก็ยิ่งใจขาดเลยแล้วไปที่ที่ไปเนี่ยไอ้ 你用我个挂了几个缸的东西的。那也有的压迫白马什么事情而且传染的 SE 是看他的什么是看他的但是缸里马的我估计是我自己的马的缸里的。
တော်ဝင်းဝင်းသိန်းတို့အနေနဲ့ကဒီအလူကျော် business ကလည်းအစပြုကစားပဲရှိသေးတယ်နော်သိမကြသေးပါဘူးဆိုတော့ခရောက်တော့ဒီအစပြုလုပ်ငန်းပေါ့နော်လုပ်ငန်းဒီကိုပိုင်စီးပွားရေးလုပ်ငန်းအစပြုမဲ့သူတွေကိုဘာများအကြံပေးချင်ပါသလဲရှင
်ဘာများအကြံပေးချင်လဲဆိုလို့ရှိရင်အဓိကတော့အလုပ်တစ်ခုကိုစားလုပ်ဖြစ်အောင်ပဲကျွန်မကအားပြီးစားလုပ်ဖြစ်ပြီးဆိုလို့ရှိရင်ဒါကိုဈေးကွက်ကိုပြန်တူရမယ်ဝင်တူရမယ်ဆိုတော့အချိန်မှာကိုယ့်ရဲ့လုပ်ငန်းလိုအပ်ချက်ကျမလေးလည်းမြေကြီးတဲ့ထောက်ခံချက်လုပ်ငန်းလိုက်စေအကုန်လုံးကျမဖက်ကအကုန်လုံးကို deploy ဖြစ်ပြင်ဆင်တာကိုယ့်ရဲ့လုပ်ငန်း product တွေထွက်လာတယ်စစမ်းတာမှာကျမချက်ချင်းပဲကျမရဲ့အစိတ်ခံတယ်ပြီးတော့လုပ်ငန်းလိုက်စေကိစ္စရှောက်တယ်ဒီဟာကိုပမာပြီးတင်းမှာဒါတွေပြည့်စုံမှာပဲအဲ့ဒါရှောက်ကြရတော့လည်းကြောင်းနေပါလေအခုစနေပြီဒါပေမဲ့တချို့နေရာတွေမှာမအုပ်မိတဲ့နေရာပေါ့နော်အဲ့ဒီစစ်စစ်ကြီးတွေမှာနိုင်တဲ့နေရာရှိတယ်အဲ့ဒီစစ်တာပေါ့လေဘယ်အတနေရလေးတွေရှိပါသေးလဲဒါပေမဲ့တို့လည်းစူးစမ်းပြီးတော့အကုန်လုံးလုပ်ဖို့ဖြစ်တယ်အဲ့ဒီနေရလေးတွေမှာကြာတော့ရှိမှာအဲ့ဒီအလူကျော်တခြားအလူကျော်တွေမှာဟုတ်ဘူးတခြားမဟုတ်ဘူးအများကြီးရှိပါတယ်တခြားလုံတဲ့တခြားဟိုထုတ်ကုန်တွေရှိတယ်လူအချက်တွေအများကြီးရှိတယ်မဟုတ်ဘူးလူတွေလည်းရှိတယ်ပစ္စည်းတွေလည်းရှိတယ်အဲ့ဒါတွေကတော့ကျွန်မကတော့စမ်းပါလေမျိုးအထောက်ခံချင်တာဒါပါပဲ
ဟုတ်ကဲ့ရှင်ဟုတ်ကဲ့
ဆက်စားနေနေလို့ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့ဒါပဲကျမလည်းထပ်မေးချင်ပါတယ်ဒီအခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီစားသုံးသူကာကွယ်ရေးအသင်းတို့လိုမျိုးဗာမျိုးတွေဆက်ပြီးတော့ဈေးတွေထဲမှာလိုက်ပြီးဒီဟာကတော့မတန့်မှုပဲလူတွေကြားထဲမှာလည်းဘေးကင်းတဲ့အစားအသောက်ဆိုတာကိုပို့ပြီးတော့ဟိုတိပြီးနားလည်လာကြပြီဆိုတဲ့ခါတော့ဒီစားသောက်ကုန်ထုတ်တဲ့လုပ်ငန်းမှာရောက်တော့ဘေးကင်းလုံခြုံမှုဘလောက်အရေးကြီးတယ်လို့ခံယူထားပါတယ်ရှင်ထုံးဝင်းသိ
ကျမကလေအလုံးမှရောက်လေဝင်ငန်းနေလို့တခါလေလက်အိတ်ဆစ်ဆရာရှိဆိုဘာဘာဖြစ်ဖြစ်ကျမဟိုအကုန်တစ်ခေါက်ပြန်သေးတယ်မင်းကတစ်ခေါက်ဆိုရင်လည်းအလုပ်တွေအကုန်ဖေးပြီးမှောက်ခဲ့အကုန်တက်နေပြီးမှောက်ခဲ့ပြီးမင်းကတစ်ခေါက်ပြန်သေးသေးပြီးမှပဲအလုပ်ကိုလုပ်ရဆောင်လုပ်တယ်ဒါကကျမအချားထားတဲ့စီစဉ်အဲ့ဒီစီစဉ်လိုက်မလာလို့ရှိရင်တစ်ခေါက်ဝင်နေပြီးလေနှစ်ခေါက်ဝင်နေပြီးလေအဲ့ဒီလိုဖိုင်းဖိုင်းတက်တော့အဲ့ဒါကတော့လုံးဝစီစဉ်အချားလိုက်လုပ်တက်လာအမီဒီဒီဟာအစအကုန်လုံးတည်တက်တဲ့ဒီမှာဟာတန်ရှင်ရှင်လေးလုပ်ခဲ့တာအဲ့ဒီအတိုင်းလေးကကျမတမန်းကြီးကြီးကိုကျမတစ်ထစ်ကြီးကြီးပြချပေါ်နေတာ
မသိခင်ကြီးရဲ့စီးပွားရေးကဏ္ဍကိုအင်ကာနေ့မနေ့ခင်မှပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ် MySpace လူမှုကွန်ရက်ဟာဝါသနာရှင်တချို့ကိုကမ္ဘာကျော်အဆိုတော်တွေအမှုပညာရှင်တွေဖြစ်လာအောင်ဆင်တင်ပေးတဲ့နေရာတစ်ခုလို့ပြောနိုင်ပါတယ်။ဒါပေမဲ့ MySpace ပေါ်မှာအမှုပညာရှင်14တန်းလောက်တင်ထားတဲ့အသံဖိုင်တန်း50ကျော်ပျောက်ပြတ်သွားတယ်လို့ MySpace ကကြေညာခဲ့ပါတယ်။အဲ့ဒီထဲမှာရောသမအမွေအဆိုတော်တာဇိုးရဲ့ဖန်တီးမှုတွေလည်းပါသွားပါတယ်။ online ပေါ်မှာတင်ထားတာတွေစိတ်ချရတယ်လို့အာမခံနေချိန်မှာကိုယ့်ရဲ့ဖန်တီးမှုတွေပြန်မရနိုင်တော့အောင်ကြောက်ပြတ်မသွားအောင်ဘလို့ကာကွယ်တင့်တယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
လက်ရှိလူသုံးများနေတဲ့ Facebook, Instagram, Twitter တို့လိုလူမှုကွန်ရက်တွေမပေါ်ခင်တော့ကလူအများဆုံးသုံးခဲ့ကြတဲ့လူမှုကွန်ရက်တစ်ခုက MySpace ဖြစ်ပါတယ်။ကိုယ့်အတွက်တည်ထောင်လုပ်ပေးထားတဲ့ကိုယ့်ရဲ့ online ပေါ်ကနေရ MySpace ပေါ်မှာဓာတ်ပုံဗီဒီယိုနဲ့အသံဖိုင်တွေကိုတင်ပြီးမျှဝေနိုင်ကြပါတယ်။ကိုဖန်တီးထားတဲ့ MP3 အသံဖိုင်တွေကို online ပေါ်မှာစုစည်းထားနိုင်တာကြောင့် MySpace ဟာဂီတနဲ့ပတ်သက်တဲ့ဖန်တီးသူတွေအတွက်မသုံးမဖြစ်သုံးကြတဲ့လူမှုကွန်ရက်တစ်ခုလို့ဖြစ်ခဲ့တာပါ။ MySpace ရဲ့ server အပြောင်းအလဲလုပ်ရင်းကနေ MySpace ပေါ်မှာ 2016 ခုနှစ်မတိုင်ခင်ကတင်ထားခဲ့တဲ့ ဓာတ်ပုံ video အတန်ဖိုင်တွေအားလုံးပြန်မရနိုင်တော့ဘူးလို့ MySpace ကကြေညာခဲ့တော့ ကမ္ဘာဂီတလောကမှာတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။ ဂီတဖန်နီးသူလူပညာရှင် 14,000လောက်ရဲ့ MySpace ပေါ်ကအတန်ဖိုင်190ကျော်ပျောက်သွားခဲ့တာပါ။ ကိုယ့်ရဲ့ဖန်နီးမှုတွေကိုကိုယ်တိုင်အတွက်တင်ထားခြင်းလိုပဲဖြစ်ဖြစ် သူများကိုမျှခြင်းလိုပဲဖြစ်ဖြစ် MySpace ပေါ်မှာအတန်ဖိုင်တင်ထားကြသူတွေထဲမှာမြန်မာနိုင်ငံကအဆိုတော်တချို့လဲပါပါတယ်။ ရောသမမွေအဆိုတော်တားဆိုးဆိုရင်လဲ MySpace ကိုခုံခုံမင်းမင်းတုံးသူတွေထဲမှာတယောက်ပါပါတယ်။
MySpace ဆိုတာကျွန်တော်နိုင်ငံထဲမှာကြောင်းတက်နေချိန်မှာပေါ်ပြရပါတော့။ဒီအဲဒီမှာတခြင်းလုပ်မဲ့လူတွေအတွက်ဆိုရင်တခြင်းကြမ်းလေးတင်ရပုံလေးတင်ရဆက်ပြီးပေါ့နော်။ဒီချိန်မှာ Facebook လိုမျိုးပေါ့နော်အဲ့ဒီကမ္ဘာ MySpace ပေါ့။MySpace မှာပဲကျွန်တော်ဗီဒီယိုသမားတွေပြောမွေးကြတယ်တခြင်းနေတာဟောင်းရတယ်ဆက်ပြီးပေါ့နော်မျိုးစုံမှာကျွန်တော်နိုင်ငံမှာနိုင်ငံကကြီးတဲ့သမားအများနဲ့ဟိုပေါ့အများစုနဲ့အုံပြီးပြီးတော့ပိတ်မိတ်ဆွေတွေလည်းရခဲ့ပါတယ်ခင်ဗျာ။
2003ခုနှစ်မှာစပေါ်ခဲ့တဲ့ MySpace ဟာ အမေရိကန်မှာလူသုံးအများဆုံး website တစ်ခုလည်းဖြစ်ခဲ့ပါတယ်။ဂီတဝါဒနာပါသူတွေ၊နာမည်ကြီးဖို့စူးစမ်းနေကြတဲ့အနုပညာရှင်တွေ၊တက်သစ္စာအနုပညာရှင်တွေဒါမှမဟုတ်နာမည်ကြီးအဆိုတော်တွေ၊ဂီတဖန်နီးသူတွေအားလုံးလိုလို့တုံးခဲ့ကြတဲ့ online ဆောင်ရွက်တစ်ခုဖြစ်ခဲ့ပါတယ်။MySpace ပေါ်မှာတင်တဲ့အတန်ဖိုင်တွေကိုအားပေးတဲ့ပရိသတ်များလာတာကနေကမ္ဘာကျော်အဆိုတော်တွေ၊ဂီတအဖွဲ့တွေဖြစ်သွားကြသူတွေလည်းမနည်းပါဘူး။ ဒီ ကနေ့ မှာ နာမည် ကြီး နေတဲ့ DJ အဆိုတော် Calvin Harris, အဆိုတော် Lily Allen, The Arctic Monkeys Rock Guitar အဖွဲ့ စတာတွေက ဥပမာ တချို့ ဖြစ်ပါတယ်။
MySpace က ပတ်သက်တဲ့ ကြားမှာ မပုံမနဲ့ တခြင်း ကောက်တင်တဲ့ လူရတယ်။ ပြီးတဲ့ ခါမှာ ကျွန်တော်တို့ စိတ်ကြိုက် ဖန်တီးနိုင်တဲ့ တခြင်း တွေလည်း ခုနကပြော သလို တင်ထားနိုင်တယ်။ ဆိုတော့ အများကြီး အခက်ကအ ကျိုး ရှိတာပေါ့နော်။ ဒီ ခက်ကြ လည်း streaming တွေ ဒီ ခက်က YouTube တွေ လည်း အများကြီး ဖြစ်လာပြီ ဆိုတော့ သူတဲ့ သူ ဆရာတွေ ပေါ်လာတဲ့ ခါကျတော့ တစ်မျိုး ပြောင်းသွားပါ။ ဒါပေမဲ့ အခက်မှာတော့ MySpace ကမရှိဘူးဆိုရင် ခုနလိုပဲ artist တို့ကပေါ်ပေါ်လာဖို့အတွက်အမတန်ခွန်အားနည်းဝမလို့ပြန်စားပါလေ။လွန်ခဲ့တဲ့
10 နှစ်ကျော်တည်းကစပြီးအနုပညာရှင် 14,000လောက် တင်ထားသမျှအတန်ဖိုင်30,000လောက်ပျောက်သွားတာကတိတ်ကိုကြီးကျယ်တဲ့ထိခိုက်မှုကြီးဖြစ်ပါတယ်။အဆိုတော်သားစုအတွက်လည်းအတန်ဖိုင်တချို့ပြန်မရနိုင်အောင်ပျောက်သွားတယ်လို့ပြောပါတယ်။
MySpace မှာကျွန်တော်ကပရမတ်တို့တီအိုရီတချင်းနေတင်တာပေါ့နော်။တီအိုရီတချင်းနေတယ်ပြီးခါကျတော့ကျွန်တော်တို့ချိုးသွားအင်္ဂလိပ်တချင်းအနည်းငယ်လည်းတင်ထားခဲ့ပါတယ်။ကျွန်တော်နိုင်ငံသားမှနေတဲ့အတန်တွင်ထားခဲ့တယ်။ဒါပေမဲ့ကျွန်တော်တင်ထားတဲ့ကျွန်တော်အကောင့်ရော
တီအိုရီအကောင့်ရောတီအိုရီတချင်းနေရောကျွန်တော်အကျန်းဖန်တီးထားတဲ့တချင်းနေရောအကုန်လုံးတော့ပါသွားပါတယ်။အကုန်ပါသွားရဲဆိုတာကအဲ့ဒီဟာတွေရော backup
တင်ထားတာရှိပါလားရှင့်။အဲတချို့ဟာတွေရောရှိရဲ့ကျပိုင်လည်းမရှိတော့ဘူးနော်။ကြားတဲ့ခါကျ headset တွေပျောက်ပါညသွားတာကလည်းဆိုတော့
ကျွေးရတယ်ပြတ်သွားပါခင်ဗျာအဲ့တော့ပြန်မရနိုင်တဲ့ဒီလိုမျိုးကိုယ့်ရဲ့ဖန်တီးမှုတွေပျောက်သွားတဲ့အတွက်ကိုဘယ်လိုခံစားရတယ်လို့ပြောချင်လဲရှင့်စိတ်တော့မကောင်းဘူးဗျာကျွန်တော်အနေနဲ့ကတော့ဟိုပေါ့ဒီဂျစ်တယ်ကစ်မှာကျွန်တော်ကရှိမယ်လို့ပဲထင်တာလေအဲ့လိုမျိုးကြီးရုပ်ပြည့်ကြီးဖြစ်သွားမယ်လို့လုံးဝထင်မထားဘူးပေါ့နော်အဲ့ခါကျတော့လည်းစိတ်တော့လည်းတက်ပြီးတော့ဒါကမတ်
MySpace artist တွေတော့အများကြီးရှိခဲ့တာပေါ့နော်ဒီခုလို YouTube ပါ YouTube artist တွေလိုမျိုးပဲ MySpace artist တွေရှိခဲ့သူတို့ရဲ့ဘဝသူတို့ရဲ့မှတ်တမ်းတွေအားမှရှိနေခါကြတော့ခုလိုမျိုး digital life ကြီးတစ်ခုကပျောက်သွားတယ်ဆိုသူတို့အနေနဲ့ကတော့ဒါသူတို့ဘဝဖြတ်သန်းမှုကြီးတစ်ခုလုံးဆုံးရှုံးသွားတယ်ဆိုတော့ကျွန်တော်လည်းပြောလို့ရနေထားမှာရှိရပါတော့အမတန်ကျွန်တော်ကိုကောင်းပါလေဆိုတာတွေ့ရပါခင်ဗျာဟုတ်ဒါပဲနောက်ပိုင်းလည်းကျွန်တော်ဆင်ရင်ရပါတော့မျိုးတင်တယ်များအကုန်လုံးအာ budget တွေအကုန်လုံးထားရမယ်ဆက်ပြီးတော့ပို့ပြီးတော့လည်းကိုယ့်ရဲ့အားနဲ့ပတ်သက်ပြီးပို့ပြီးတော့copy ရေးထားရမယ်ဆိုတော့လည်းတတိထားမိပါခင်ဗျာ
တကယ်တော့အခုလိုမျိုး MySpace ပေါ်မှာတင်ထားတဲ့ file တွေ server အပြောင်းလဲမှာပျောက်သွားတာလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ထဲကဖြစ်နေပုံရပါတယ် MySpace သုံးသူတချို့ကသူတို့ file တွေပျောက်ကုန်တယ်လို့အသိပေးတော့အမှားအယွင်းဖြစ်နေတာပါပြင်ဖို့စ조사နေပါတယ်လို့ MySpace ကအစာပိုင်းမှာတုံ့ပြန်ခဲ့တာပါအခုတော့2003ခုနှစ်ကနေ2015ခုနှစ်အထိ MySpace ပေါ်မှာတင်သမျှ file တွေအလုံးပျောက်သွားတာပြန်မရနိုင်ဘူးဆိုတာကို MySpace ကအသိအမှတ်ပြုအကြေညာချက်ထုတ်ပြန်ခဲ့ပါတယ်အစင်မပြေဖြစ်ရတဲ့အပေါ်စိတ်မကောင်းပါဘူးလို့လည်းကြေညာချက်မှာဖော်ပြပါရယ် Facebook လူမှုကွန်ရက်တွေပေါ်လာချိန်မှာ MySpace သုံးသူတွေနှဲသွားတယ်ဆိုပေမဲ့ကိုယ့်ရဲ့ဖန်တီးမှုတွေကိုတင်ထားတဲ့ online မော်ကွန်းတိုက်သဘောမျိုးသုံးနေကြသူတွေလည်းအများကြီးရှိပါရယ်အခုလိုအတန်ဖိုင်ပေါင်း390ကျော်ပျောက်သွားတဲ့အတွက်ကိုယ့်အတွက်တန်ဖိုးရှိတာတွေကိုအမြဲတမ်း backup တင်ထားဖို့ထပ်တတိပေးရရောက်တယ်လို့အဆိုတော်သားစိုးကပြောပါရယ် online ပေါ်မှာတင်ထားရင်မပျောက်နိုင်ဘူးဆိုတာမဟုတ်ဘူးဆိုတဲ့တက်တယ်ပဲလို့သူကထောက်ပြပါရယ်
မပြောင်းဘူးဆိုတာတော့မဖြစ်နိုင်ဘူးเนาะအခု MySpace ကတင်ရတာပဲဟိုကျွန်တော်တို့ဖျားလဲဟောထားတာပဲเนาะ ဘယ်ရောက်မှမမြင်ဘူးဆိုတာအဲ့မှာသွားတွေ့ပါတယ်။အဲ့တော့ကျွန်တော်တော့ headers ဆိုရင်လည်းအနည်းဆုံး3-4လုံးငငယ်လေးရပါတော့နော်။ကျွန်တော်တို့ဖြတ်တန်းရခစ်ကအမတန်ဟိုဒီ headers တွေ size လေးရဲ့ပထမဆုံးကွန်ပျူတာဆို 1.44 လောက် warmer due to alarm မျိုးနဲ့ဖြစ်လာအခုဆို 1TB ပဲတုံးနေတာအခါမှာတော့ digital artist တွေလည်းပြောနေတာကတော့ဒီချက်မှာ digital ချက်မှာတော့အနည်းဆုံး 1TB ဆိုရင်လည်းနှလုံးသွင်းမှာပို့ပြီးတော့ပွားထားကြပါလို့ကျွန်တော်ဆက်အကြံပေးနေပါတယ်ခင်ဗျာ
။ရောသမားဝေဆိုတော့တားဆိုးဖြစ်ပါတယ်ကိုပိုင်ဆိုင်သမျှသချင်းဖိုင်ဓာတ်ပုံဖိုင်အတန်ဖိုင်အားလုံးကိုလုံခြုံစိတ်ချရပါတယ်လို့ဆိုတော့ cloud storage တွေမှာသိမ်းနိုင်နေတဲ့ခက်မှာကိုသိမ်းတာတွေအားလုံးမပြောက်ပြက်ပဲတကယ်ရှိနေမှာလားဆိုတာကိုပြန်စဉ်းစားစရာဖြစ်တယ်လို့ကို့မှာ backup copy သိမ်းထားတာကအကောင်းဆုံးဆိုတာကို MySpace ကတက်တင်ပြနေပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြပြီးတဲ့နောက်အခုမအေးတန်တာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းစာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အသင်းတော်မှာတော့ Toy Story ရဲ့နောက်ဆုံးရုံတင်တဲ့ကားတင်မှာပါတဲ့ဇက်ကောင်တင်လေးနဲ့မိတ်ဆက်ပြီးတော့အိန္ဒိယကအချမ်းသာဆုံးတထေးကြီးရဲ့မင်္ဂလာပွဲဘသူတွေများရောက်လာခဲ့ကြပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုကြောပြပေးသွားပါမယ
်ဒီ
စေအင်္ဂါမလ16ရက်နေ့ကပဲဟောလိဝုဒ်ရုပ်ရှင်ကားတစ်တကားအတွဲထရေးလာအမီကာထွက်လာတာပါနာမည်ကျော်ကာတွန်းရုပ်ရှင် Toy Story ရဲ့အဆက်ဖြစ်ပြီးတော့ဒီကားတစ်ထမတော့ဇွန်တစ်ပိုင်းခင်းတစ်ပိုင်း Spock ဒါရိုက်အင်္ဂလိပ်လိုအရှိဆုံးတော့ Spoon ဇွန်နဲ့ Fox ဆိုတဲ့ခင်းကိုပေါင်းပြီးတော့ရေးထားတဲ့စကလုံးအစ်စ်ပါအဲ့ခင်းဇွန်လေးကိုဇက်ကောင်တဲ့နေရာမှာထည့်ထားပါတယ်သူ့ရဲ့နာမည်က Forky လို့ခေါ်ပါတယ်သူ့ရဲ့ပိုင်ရှင်ကောင်မလေးပိုနီကသူ့ကိုအယုတ်လို့ပြောကစားတာပါဒီစကားရဲ့ဇက်လိုက် Woody က Bobby နဲ့ပေါင်းပြီးတော့ Forky ကိုလိုက်ပြောခဲ့ပါတယ်Forky ကသူ့ကိုသူဘယ်သူလဲဆိုတာအမျိုးအမည်မကွဲပြားပဲစိတ်တက်ကြနေတာပါ။ဒီတော့အင်ကထွက်ပြေးပြီးဒုက္ခရောက်ပါတော့တယ်။ဒီကတော့ငါ့ရဲ့မှာနောက်ထပ်အဓိကဇက်ကောင်ဖြစ်တဲ့ Buzz Lightyear နဲ့နောက်သူတို့တစ်ဖွဲ့လုံး Forky နဲ့သူ့နောက်ကိုလိုက်ခဲ့တဲ့ Woody ကိုပါလိုက်ပြီးရှာကြရပါတယ်။ဒီ Toy Story ရုပ်ရှင်ကားကထွက်သမျှတကားပြီးတကားပို့ပြီးအောင်မြင်မှုရလာနေတာမလို့ဒီနောက်ဆုံးကားလည်းအောင်မြင်မှုတွေပို့ပြီးရလာမလားအလုံးကမျှော်လင့်နေပါရဲ့ပထမဆုံးဇာတ်ကားမှာဆိုရင်ကဘာတဝမ်းပြတာဝင်ငွေဒေါ်လာ1400နေပါရခဲ့ပြီးတော့တတိယရုပ်ရှင်ကားထွက်တဲ့အချိန်မှာတော့ဝင်ငွေဒေါ်လာ10000ကျော်ခဲ့တာပါအခုနောက်ဆုံးရုပ်ရှင် Toy Story နံပါတ်4ကိုတော့ဇွန်လ22ရက်နေ့ပြီးခဲ့တဲ့ကြာတာလေးနေ့ကပဲ American တဝမ်းမှာစပြီးတော့ရုံတင်ပြတာနေပါရဲ့ရှင်အိန္ဒိယနိုင်ငံမှာအချမ်းသာဆုံးစင်းနေဝင်တဲ့ Reliance Industry ပိုင်ရှင်ဂရေဂျွေတထေမူကက်ရှ်အမ်ဘန်နီရဲ့သားမင်္ဂလာပွဲကိုတော့ပြီးခဲ့တဲ့တနင်္ဂနွေမှာအိန္ဒိယရဲ့ဖြောပြေးလုပ်ငန်းအချက်ချကြတဲ့မွန်မိုင်းမြို့မှာကျင်းပပြီးတော့မလ10ရက်နေ့မှာအိန္ဒိယရဲ့ဖြောပြေးလုပ်ငန်းတွေမှာအချက်ချကြတဲ့မွန်မိုင်းမြို့မှာမလ10ရက်နေ့ကကျင်းပတော့ဘောလိဝုဒ်အနုပညာနယ်ပယ်ကနာမည်ကျော်တွေအားကစားမှထင်ရှားတဲ့သူတွေတော်တော်များများရောက်လာတာတွေ့ရပါပြီ။သူတို့တော့ကရိုးရာအမဲရောင်ကူတာဝစ်ဆန်တို့သမီးကတော့ရွှေရောင်စာရီနဲ့တွေ့ရပါတယ်။အိန္ဒိယရုပ်ရှင်လောကမှာနာမည်ကြီးတွေဖြစ်တဲ့အမီတာဘာချန်း၊အရှေကူမာ၊အစ်ဝါယာရေ၊ရက်ခာ၊ကာရန်ဂျိုဟာနဲ့ခရစ်ကက်အားကစားမှအထူးကြော်ကြတဲ့စာချင်တန်တူကတို့လည်းဒီမင်္ဂလာပွဲကိုရောက်လာခဲ့ကြပါတယ်။အသက်28နှစ်အရွယ်သူတို့သားအာကက်ရှ်က Reliance စီးပွားရေးလုပ်ငန်းစုကြီးရဲ့အကြီးအကဲမူကက်ရှ်အမ်ဘာနီရဲ့သားဖြစ်ပြီးတော့သူတို့သမီးရှယ်လော့ကာမက်တာကတော့အရင်ချမ်းသာတဲ့စိန်ကုံးပဲ။Rosy Blue Company ရဲ့အမှုဆောင်ညွှန်ကြားရေးမှူး Russell Macta ရဲ့တမိဖြစ်ပါရင်သူတို့သားဘက်ကဆိုရင်သူ့ရဲ့ကုမ္ပဏီကရေနံနဲ့တဘာဝတန်ငွေ2.4ရာအစဆက်သွယ်ရေးနဲ့လက်လီအယောင်လုပ်ငန်းတွေအစုံလုပ်ကိုင်ပြီးတော့အာရှရဲ့အချမ်းသာဆုံးသူလည်းဖြစ်ပါရင်ကမ္ဘာမှာဆိုရင်တော့နံပါတ်13ရောက်မြောက်အချမ်းသာဆုံးတထည်ဖြစ်တယ်လို့ Forbes Magazine ကပြောထားပြီးတော့သူ့ရဲ့ပိုင်ဆိုင်မှုကစုစုပေါင်းဒေါ်လာ15,000လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင်ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေနေဆိုရင်တော့
ရုံးမြင့်တကြမှာတင်းငွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မရေးတန်လာကျော်ရဲ့တက်တန်ရောင်တရင်လွာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ရတခိမဂ္ဂဇင်းအကြံပေးအက်ဒီတာစာရေးဆရာမတင်တင်သာပါကိုယုံကြည်တယ်ဆိုတာဝေမျှထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဒီမှာနေမှာတော့နော်စာပေဖော်ပြပွဲတွေကိုသွားတဲ့အခါမှာဆက်ဆော့ခြင်းမှာတော့ဒီကြီးအတွက်ပေါ့နော်စာပေနဲ့ပတ်သက်တဲ့ဟာတွေဟောပြောလာနေပြီးတော့ခလေးပြိတ်သက်ပြီးတွေ့လာတဲ့အခါမှာကလေးစာပေပေါ့နော်ပေါ်ပြောလာတယ်စိတ်ရင်ကြလာတယ်ဘာဖြစ်လို့လဲဆိုတော့အဲလူကြီးတွေကလည်းသူတို့ကလေးတွေကိုကလေးတွေရဲ့အတိအញောင်ဖွင့်ပေးခြင်းနဲ့သူတို့မှာစိတ်ဆန္ဒရှိရအောင်တွေးရတယ်ဒါပေမဲ့ကလေးတွေနဲ့ဒီမှာပေါ့နော်ဆက်ဆံကြည့်ရတဲ့အခါမှာဘယ်လိုတွေ့တယ်လဲဆိုတော့ကလေးတွေကစာအုပ်မဖတ်ရအောင်စာအုပ်မရချက်တွေရှိနေတာကိုဒီမှာတွေ့တယ်ကျောင်းတွေကလည်းကလေးစာပေနဲ့ပတ်သက်တဲ့စာအုပ်တွေကိုမရှိဘူးမနိုင်ရလားကြည့်ရအောင်600ကျော်ရှိတယ်ဒီ600ကျော်ကကလေးတွေကွန်ပျူတာတက်မှာကျမတို့တိုင်းပြည်လေကွန်ပျူတာတက်မယ်ဆိုတော့เนาะဒါလေးကိုလည်းတွားကြည့်ရတွေ့ရအဲတွေ့တဲ့အတွက်ကျမဒီမျိုးပေါ်ရောက်ရင်လည်းပေါ့เนาะကလေးစာပေကိုဟောပြောတယ်ကလေးစာပေကနေပြီးတော့ဒီပေါ်မှာဒီကလေးတွေပေါ်မှာဘလောက်ထိအကျိုးတက်ရောက်တယ်ဆိုတဲ့ဟာလေးတွေပေါ့เนาะကျမဟောပြောပါတယ်အဲဒါဖြစ်လို့လဲဆိုတော့ဒီကလေးစာပေကဒီပေါ့เนาะဒီအယုတ်ကလေးကအစသူတို့ရဲ့စိတ်ကြီးစိတ်တန်းကိုပေါ့เนาะဒီဟာလေးကဖန်တီးပေးတယ်အယောင်လေးတွေကအစအဲသူတို့ရဲ့ပေါ့နော်ဟိုဗျညံရေတိုးပွားမှုရောနောက်ကဒီရဲ့စာသားလေးတွေပေါ့နော်စကလုံးလေးတွေစာသားလေးတွေအဲဒီဟာလေးတွေကလည်းကလေးတွေရဲ့စကလုံးကျွဲဝါမှုတွေပေါ့နော်မိသားမေတ္တာနဲ့တပတ်တာလေးလောကကိုကောင်းကျိုးပြုနိုင်တယ်အဲဒီလိုအတိလေးတွေပေါ့နော်ဒါလေးတွေရနိုင်တယ်ဆိုတော့တွေ့တွေ့တဲ့အခါမှာအဲ့ဒါလေးတွေကိုဟောပြောပေးတယ်ဒီလိုလေပေါ့နော်ဝယ်ပေးလို့ပေါ့နော်အဲနောက်တစ်ခါကျမဒီဟာတွေပေါ့နော်စစ်တမ်းလုပ်ကြည့်တယ်ကျမတို့ငငယ်တော့ဆေးကထီးသွားတယ်ပြန်လာရင်အော်လက်ဆောင်ကျမတို့ပြီးရတယ်နော်ဒီကခင်မအဲ့လိုအလေးအထားရှိလားမိကဝယ်ပေးကြလားဆိုတဲ့ဟာကိုလက်တန်းစားလူတန်းစားကိုဝင်ကြည့်ရတာမှာပေါ့နော်မိကတွေကဝယ်မပေးတာကိုသိရတယ်အဲကျမအဲ့ဒါတော်တော်လေးကိုဝမ်းနေတယ်အဲကျမကတော့ကျမလက်ရှိတက်တက်နိုင်တဲ့လောက်ကလေးပေါ့နော်ဟောဒါလေးတွေတော့ကလေးတွေကိုဝယ်ပေးတယ်ကျောင်းဆက်ကြီးတိုက်တွေပေါ်ထုံးပြီးကလေးတွေကဒီစာဖတ်တဲ့အလေးအကျင့်လေးရသွားမှပဲဒီထွန်းထန်တီးမှုတွေပေါင်းတဲ့ဆက်ဆံရေးတွေကိုကျင်းစာတရားတွေဓမ္မနဲ့အာဓမ္မကိုခွဲခြားသိရတယ်အဲဒါတွေအားလုံးကကျမတို့ရဲ့ပုံမြင်တွေထဲမှာကြံရည်တွေထဲမှာပါတယ်ဆိုတာသင်ကြားပေးတယ်နောက်ဒုတိယတစ်ချက်ပေါ့နော်နောက်ကလေးစာပေလေ့လာတဲ့အခါမှာဘာသာရေးနဲ့ပတ်သက်တဲ့စာပေတွေများနေအောင်တွေ့ရတယ်နောက်စာရေးတစီတွေများနေအောင်တွေ့ရတယ်ဒါတွေကိုလည်းကျမဘဝမကြပါဘူးအဲတကယ်ဆိုလို့ရှိရင်ကျမတို့အနေနဲ့တော့နော်ကျမတို့တိုင်းပြည်အနေနဲ့ဥပဒေရေးရာတွေကျမတို့စဉ်းစားနေတယ်ပေါ့နော်ဒီလာလေးတွေလည်းထုတ်ဖို့လည်းရည်ရွယ်ချက်နဲ့ဆရာလေးတော်အပ်ထားပါတယ်ဥပဒေရေးရာပုံစံလေးတွေဥပဒေရေးရာအကြောင်းလေးတွေအဲနောက်တစ်ခါကျမတို့နိုင်ငံမှာသိတဲ့အားနည်းပါတယ်ကလေးတွေကပေါ့တော့ဒီအဲ့ဒါနဲ့တပတ်တဲ့အတိအကျညာကိုမရကြဘူးဒီတက်လဲပေါ့နော်ကျမအနေနဲ့ကလေးစာပေလေးတွေထုတ်တဲ့အခါမှာလဲဒီပိတ်တန်နဲ့တပတ်တဲ့စာအုပ်ကလေးတွေဥပဒေရေးရနဲ့တပတ်တဲ့စာအုပ်လေးတွေဒီစာပေတွေကနေဖတ်ပြီးတော့သူတို့သိရှိသွားစေချင်ပါတယ်နောက်ဆုံးပေါ့နော်ကျမယုံကြည်ရပါပေါ့နော်ဒီကဏ္ဍလေးတွေပြောချင်တာလေးကပြီးရတွေတရားသမားတွေရတန်ဖိုးပေးနိုင်တဲ့လူတွေအားလုံးကကလေးတွေစာဖတ်ဖို့တန်ဖိုးပေးကြပါလို့ဒါမှပဲကျမတို့တိုင်းပြည်ရပါပေါ့နော်အကလေးတွေလက်ထဲကိုကျွန်တော်တည့်ရရောက်ကြပါပါ။မရောက်တဲ့အခါမှာကျမတို့မှာဓမ္မနဲ့အတ္တမကိုခွဲခြားသိရကလေးတွေပေါ့နော်။ကလေးကောင်းလေးတွေဒီကြီးဖြစ်လာမယ်ဆိုလို့ရှိရင်ပေါ့နော်။အဲဒီဟာတွေကိုညှော်မှန်းပြီးတော့ကျမတို့ရဲ့အနာဂတ်အတွက်ပေါ့နော်။ကလေးတွေကိုစောင့်ကလေးတွေပေးကြပါလို့ကြွကြိုင်းနေချင်းချုပ်ပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒီရန်ကြီးအစီအစဉ်ကိုခုလိုတနင်္လာနေ့ညတိုင်းမှာအသစ်90နိုင်ပြီးကြာသာပတေးနေ့မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့90နိုင်ပါတယ်ရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပို့လို့ရ90လို့တဲ့တဲ့ချင်းတွေတောင်းယူလို့ရဆိုရင် VOA အမေရိကန်တမ်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ95.5ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်မကြာခင်မှာတနင်္လာနေ့ညပိုင်း
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့မနေ့ဖန်အင်္ဂါညတိုက်ရိုက်လေလံကိုဖိတ်ခေါ်ပြရစီရှင်ရုရှားနိုင်ငံရဲ့အရကိုယုံကြည်ရပေါ်မှာရက်တီလှူရှားပြောဆိုရပေါ်ဖန်စီအရေးယူခံရသူတွေနိုင်ငံရေးပြောကနဲ့ဆက်နွယ်ဖန်စီခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ် လက်ရှိမြန်မာနိုင်ငံကြီးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လာမယ့်အင်္ဂါနေ့ည၄:၄၄အစီအစဉ်မှာတော့နိုင်ငံရေးကျင်းသားအကြောင်းအရာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင် ၄:၃၂-၃၈-9952ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်းကြမယ်သွားရှင်ကိုကြိုးစားပါတယ်။နာမည်အင်္ဂါညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလေးကိုထပ်မံဖိတ်ခေါ်ပြရစီရှင်။ မနက်ဖြန်အင်္ဂါနေ့မနက်ပိုင်း6:00နာရီကနေ9:00နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19kHz 93.9လိုင်းဒိုမီတာ19kHz 93.9လိုင်းဒိုမီတာ25kHz 96.9နဲ့ဒုတိယနာရီဘက်မှာလိုင်းလမီတာ190kHz 63.6တုံညာလေးတုံညာတို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ အခုတနင်္လာနေ့ညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်စုမြတ်မုံကပြောပြပေးပါဦးမယ်ရှင်။
2016အမေရိကန်ရွေးကောက်ပွဲမှာ Trump စီယုံ၏တာဝန်ခံတွေနဲ့ရုရှားဆက်နွယ်မှုရှိမရှိတစ်နှစ်နီးပါးကြာအောင်စုံစမ်းမှုကနေ တမရမှာလုံးဝအပြစ်ကင်းတယ်ဆိုတာသက်သေပြလိုက်တာပဲလို့အင်ဂျူရောကတင်းလာနေမှာပြောကြားလိုက်ပါတယ်အထူးစုံစမ်းရေးမှုရောဘတ်မော်လာရဲ့စုံစမ်းတွေ့ရှိချက်တွေအရရုရှားနဲ့ထရမ့်စီယုံ၏တာဝန်ခံတွေပူးပေါင်းကြံစည်ခဲ့ခြင်းမရှိသလိုတရားစီရင်ရေးအပေါ်တမရကမနှောက်ယှက်ခဲ့ဘူးဆိုတာကိုအခုအမေရိကန်ပြည်သူတွေသိရပြီလို့အင်ဂျူရောပြောကြားသူ Sarah Sanders က NBC နဲ့ CNN ရုပ်သံထဏာတွေကိုပြောကြားခဲ့တာဖြစ်ပါတယ် တမရထရမ့်ကလည်းသူအပြစ်ကလုံးဝလွတ်တယ်လို့ပြောကြားခဲ့တယ်လို့တမရတယောက်အနေနဲ့အခုလိုစုံစမ်းခံရတာရှက်စရာဖြစ်တယ်လို့တုံ့ပြန်ပြီးတော့တခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြားခဲ့ပါတယ်ရောဘတ်မော်လာရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးတော့ရှေ့နေချုပ်ဝီလျံဘားကလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာတော့တမရထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လ မေလ၉ရက်နေ့ကျမှကြီးညာမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဘဲပါတီကမဲရလက်အများဆုံးရထားတဲ့ဆိုတာသိပေမဲ့မဲရလက်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလက်ကိုကြီးညာမယ်လို့ကော်မရှင်အကြီးအကဲကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။စစ်တပ်လိုလားတဲ့ပလန်ပရာချာရတ်ပါတီကရှေ့ပြေးနေတယ်လို့ကော်မရှင်ကအစောပိုင်းတုန်းကပြောကြားခဲ့ပေမဲ့မဲမမှန်မကန်မှုတွေရှိတယ်ဆိုတဲ့ပြောကြားမှုတွေကြဲကြဲလောင်လောင်ထွက်လာခဲ့တာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာ AA ဘက်ကမြောက်ဦးရှေးဟောင်းယဉ်ကျေးမှုနယ်မြေနဲ့ရက်ွက်တွေအတွင်းကနေပစ်ခတ်မှုတွေရက်ရွာတွေအတွင်းကနေပစ်ခတ်မှုတွေရှိတယ်လို့မြန်မာတပ်မတော်ကပြောကြားလိုက်ပါတယ်။ဒီကနေ့နေပြည်တော်မှာပြုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကအဲ့လိုပြောတာပါ။မြအူးတိုက်ခိုက်မှုမှာ AA အဖွဲ့ကတော့လူနေအိမ်ကြီးတွေအတွင်းပြက်ခတ်တာမျိုးမရှိဘူးလို့ညင်းဆိုထားပါတယ်။ AA အဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့အဖြစ်သာတတ်မှတ်တယ်လို့လည်းတပ်မတော်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အစစ်မြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါရဲ့ရှင်
။တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိ9.25 32တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။
VOA သတင်းများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.